Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဇူလိုင်လ1ရက်တောက်ကြနေ냐ပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုဒေါခင်ဆိုးဝင်းနဲ့ကျွန်တော်ကြော်သိမ်းကြည့်ကြပါပါ။ဩစတြေးလျနိုင်ငံမှာမေလသမရရွေးကောက်ပွဲရလဒ်ကိုတရားရုံးကပယ်ဖျက်လိုက်တာကြောင့်ရွေးကောက်ပွဲပြန်ကျင်းပရဖို့ရှိပါတယ်။တရုတ်နိုင်ငံမှာအကျင့်ပြတ်ချစားရကိုလုံးဝတီးခတ်မှာမဟုတ်ဘူးလို့သမ္မတရှီကျင်းပြင်ကပြောလိုက်ပါတယ်။အိန္ဒိယနိုင်ငံအနေနဲ့အဆင့်မြင့်ဒုံးကျည်စနစ်တွေပြည်ပကိုရောင်းဖို့လမ်းပွင့်သွားပါပြီ။ဘင်္ဂလားဒေ့ရှ်မှာဖိလစ်ပိုင်ဘုံတော်ကြီးတစ်ပါးဒါနဲ့အခုခံရလို့အသက်သေဆုံးပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။အခုမနက်ခင်းနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပနိုင်ရေးအကျိုးညှိနှိုင်းပွဲတွေနဲ့တနိုင်ငံလုံးအပြစ်ရရေးဆွေးနွေးပွဲအတွက်ကြိုးပမ်းဆောင်ရွက်နေတဲ့အချိန်မှာကချင်နဲ့ရှမ်းပြည်နယ်ဘက်ကဒေသတချို့မှာတော့တိုက်ပွဲတွေဖြစ်နေပါတယ်။
နေနေကြည့်ပြတာအဲ့ဒီမနောက်နဲ့တောင်ပေါ်ဆက်ကြားမှာရောက်သွားတယ်အဲ့ဒီဖုန်းကြီးကြောင်းနားမှာနှလုံးတော်တယ်မှာတလုံ
းဒီတာကန်တူပြပြချက်နဲ့အတူနားဆင်ကြရမှာဖြစ်ပါတယ်တခါရွှေဝါရောင်တန်ခါလှုပ်ရှားမှုရဲ့ဥဆောင်တန်ခါတပါဖြစ်ခဲ့တဲ့အရှင်ဂမ်ဘီယာခေါ်ဥညင်ကြီးလွင်ရဲ့အမှုတွေအလုံးကိုအာနာပိုင်တွေကရုပ်သိမ်းပြီးတော့ပြန်လွှတ်ပေးလိုက်တဲ့အကြောင်းနဲ့အတူအစည်းအဝေးနောက်ပိုင်းမှာတော့ယူရို2016ဥရောပဖလားရဲ့ quarter final ပေါ်မှာ3တက်ချက်အကစားသတင်းလွှာတစ်ပုဒ်ကိုနားဆင်ရဖို့ရှိပါတယ်ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အရင်ဆုံးတောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့ဒေါခင်ဆိုးဝင်းတို့ကြီးညာပါမယ်ရှင
်ဩစတြေးလျနိုင်ငံမှာမေလကကျင်းပတဲ့သမရရွေးကောက်ပွဲရလဒ်ကိုနိုင်ငံရဲ့အမြင့်ဆုံးတရားရုံးကဒီကနေ့ပယ်ဖျက်လိုက်ပါတယ်ရွေးကောက်ပွဲမှာကပ်ပြီးရှုံးသွားတဲ့သမရလောင်းနိုဘာဟူဖာရဲ့လက်ရဆွန်ပါတီကရွေးကောက်ပွဲကြလတ်ကိုမကျေနပ်လို့တရားရုံးမှာစောရကတဲ့လျှောက်ထားတဲ့အမှုကိုအခုလိုဆုံးဖြတ်ပေးလိုက်တာပါ။မေလ22ရက်ရွေးကောက်ပွဲကြလတ်ပေါ် Freedom Party ခေါင်းဆောင် Hayes Christenstruck စောရကတဲ့လျှောက်ထားတာကိုအတည်ပြုပေးလိုက်ပြီးလို့ Austria နိုင်ငံအခြေခံဥပဒေဆိုင်ရာဂုဏ်ရုံးအကြီးအကဲ Gahausenger ကကြေညာပါတယ်။တက်ကွက်မဲတွေကိုရည်တွက်တာမှာမတမာမှုတွေရှိခဲ့တယ်လို့ထောက်ပြပြီးမဲရလတ်ကို Freedom Party ကစင်ခေါ်တာပါ။ရွေးကောက်ပွဲပြန်ကျင်းပဖို့တရားရုံးကဆုံးဖြတ်ထားပြီးစက်တင်ဘာဒါမှမဟုတ်အောက်တိုဘာလလောက်မှကျင်းပမယ်လို့ခန့်မှန်းထားပါတယ်။ဒီတစ်ချိန်ပြန်လို့ရင်တော့ဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်တဲ့ Austria နိုင်ငံကိုလက်ရဆွန်ပါတီကပထမဆုံးအကြိမ်ပြည့်ဦးဆောင်ခွင့်ရသွားနိုင်ခြင်းရှိပါတယ်။ EP လကကျင်းပတဲ့ပထမကြော်ယူကောက်ပွဲမှာ Freedom Party ခေါင်းဆောင် Hofer ကအနေရခဲ့ပြီးလူထုသဘောထားစစ်တမ်းတွေမှာလည်းဦးဆောင်နေခဲ့တာပါ။အဲဒီနောက်မှာမှနောက်တစ်ကြော်ယူကောက်ပွဲမှာ Green Party ကသမ္မတလောင်း Alexander Van der Bellen ကိုမဲအရေးအတွက်3000လောက်နဲ့ကတ်ရှုံးသွားတာပါ။အသက်45နှစ်အရွယ် Hofer ဟာလူဝင်မှုကိစ္စဆန့်ကျင်မဲဆွယ်ခဲ့သူဖြစ်ပြီးမဲဆွယ်စည်းရုံးပွဲတွေမှာပစ္စတိုတနက်ပါလိရှိတယ်လို့ပြောကြပါတယ်။
တရုတ်နိုင်ငံအတွင်းအကြမ်းလိုက်စားမှုတွေနဲ့တရုတ်မျိုးသားကြိုးစည်းပွားကိုထိခိုက်စေမဲ့ချင်းချောက်မှုတွေကိုတိုးပြီးတိုက်ဖြတ်သွားမယ်လို့သမ္မတရှီကျင်းပင်ကဒီကနေ့တရုတ်ကွန်မြူနတီပါတီဖွဲ့စည်းခဲ့တဲ့65နှစ်ပြည့်တဲ့နှစ်ပတ်လည်အခမ်းအနားမှာကြေညာပေးလိုက်ပါတယ်။အကြမ်းလိုက်စားမှုတွေကိုဘလို့နည်းနဲ့မှတိမခံပဲနှိမ်နှင်းသွားဖို့ခိုင်မာတဲ့စိတ်ဆန္ဒရှိရမယ်။အကြမ်းလိုက်စားတဲ့ဖြစ်ရပ်အလုံးကိုစုံစမ်းစစ်ဆေးပြီးကျူးလွန်သူတွေကိုအပြစ်ပေးမယ်။ပါတီတွင်းမှာအကျင့်ပြတ်ချစားသူတွေအတွက်နေရာမရှိစေရဘူးလို့သမ္မတရှီကျင်းပင်ကကွန်မြူနတီပါတီနှစ်ပတ်လည်နေ့ပါတီခေါင်းဆောင်တွေစုရေးရောက်ရှိတဲ့နေချိန်မှာပြောဆိုလိုက်တာပါ။သူသမ္မတတာဝန်ယူစယူခဲ့တဲ့2012ခုနှစ်ကစပြီးကွန်မြူနစ်ပါတီအတွင်းအကျင့်ပြည့်ချစားမှုတွေကိုအပြင်းထန်အရေးယူနှိမ်နှင်းခဲ့ပါတယ်။တရုတ်နိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုချင်းချောက်တဲ့ဘလို့အရာမျိုးကိုမဆိုတိခါမှမဟုတ်ဘူးဆိုတာကိုလည်းသမ္မတရှီကဒီကနေ့ပါတီနှစ်ပတ်လည်မင်ကွန်းနဲ့မှသတိပေးပြောဆိုသွားပါတယ်။ဘလို့ချင်းချောက်မှုမျိုးဆိုတာကိုတော့အသေးစိတ်မပြောပါဘူး။တောင်တရုတ်ပင်လယ်ကကျွန်းစုတွေအရင်းနဲ့ပတ်သက်လို့တရုတ်နဲ့ဒေသတွေနိုင်ငံတွေကြားပိုင်ဆိုင်မှုဆိုင်ရာအငင်းပွားမှုတွေနဲ့တင်းမာမှုတွေကတော့တိုးလာနေစေဖြစ်ပါတယ်ရှင်။
ညီမျှမှုရှိတဲ့ကွန်တော်ရေးဆိုင်ရာမူဝါဒတွေလို့ယူဆကြတာတွေပေါ်အမေရိကန်နဲ့ဥရောပမှာဆန့်ကျင်တာတွေတိုးလာနေတာကနေကမ္ဘာလုံးဆိုင်ရာစီးပွားရေးနှေးကွေးသွားမယ်အရေးပို့ကုန်အပေါ်အဓိကမိခိုအားထားနေတဲ့အာရှနိုင်ငံတွေအကြားစိုးရိမ်မှုတိုးလာနေပါတယ်။ကမ္ဘာဖြန့်ကျက်မှုနဲ့လွတ်လပ်စွာကွန်တော်ရေးဆိုင်ရာမူဝါဒတွေကြောင့်စက်မှုဖွံ့ဖြိုးပြီးနိုင်ငံတွေမှာအလုပ်ကိုင်ဆုံးရှုံးရတာတွေကိုမဲဆန္ဒရှင်တွေမကြေမနက်ဖြစ်ကြတယ်ဆိုတာမကြသေးခင်ကပြည်ထောင်နိုင်ငံဥရောပသမဂ္ဂ EU ကနေထွက်ဖို့မဲပေးခဲ့ကြတာနဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအဓိကကိစ္စရပ်တွေဖြစ်နေပါတယ်။EU တွေကနေပြည်တိုင်ထွက်သွားတာကြောင့်ဈေးကွက်ဖြိုဖျက်ဖြစ်တာကိုထိမ့်ဖို့ယူရိုတည်ငြိမ်ရေးနည်းလမ်းတွေနဲ့အရှေ့အာရှအဓိကစီးပွားရေးအင်အားကြီးနိုင်ငံတွေကလုပ်နေပါတယ်။တောင်ကိုရီးယားမှာအစိုးရအသုံးစိတ်တိုးမြင့်မှုညွှန်ကြားထားပါတယ်။တရုတ်ကသူ့ရဲ့ငွေကြေးတန်ဖိုးကိုချိန်ညှိထားပါတယ်။ဂျပန်ရန်ငွေတန်ဖိုးဆက်တက်နေမယ်ဆိုရင်အလားတူလှုံ့ဆော်ဖို့ဂျပန်အစိုးရကစဉ်းစားနေပါတယ်။
မေရိကန်ဆိုရကနှစ်စဉ်ထုတ်ပြန်တဲ့လူမှောင်ကိုကူးမှုဆိုင်ရာအစီရင်ခံစာထဲမှာထိုင်းနိုင်ငံကိုအစိမ့်ညင်တတ်မှတ်လိုက်တဲ့အတွက်ကျေးဇူးတင်တယ်လို့ထိုင်းစစ်ဆိုရကပြောဆိုလိုက်ပါတယ်။ထိုင်းငံနိုင်ငံကိုအနိုင်ဆုံးအဆင့်ဖြစ်တဲ့ TR3 ကနေ TR2 စောင့်တီနိုင်ငံများစီးရင်တဲ့အစိမ့်ညင်တတ်မှတ်လိုက်တာပါ။ထိုင်းနိုင်ငံဟာလူကုန်ကူးမှုတိုက်ဖြစ်ရေးဆိုင်ရာအနိုင်ဆုံးစံနှုန်းတတ်မှတ်ချက်တွေအတိုင်းအပြည့်အဝမလိုက်နာခဲ့ပေမဲ့လို့ပြီးခဲ့တဲ့နှစ်တွေအတွင်းတိတာထင်ရှားတဲ့တိုးတက်မှုတွေရှိခဲ့တယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။လူကုန်ကူးတာကိုလုံးဝတိမခံတဲ့မူဝါဒကိုဆက်လက်ကျင့်သုံးသွားမှာဖြစ်ပြီးကျွန်တော်အလုပ်ကိုကျွန်တော်လှုပ်သွားပါမယ်လို့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကသတင်းတောက်တွေကိုပြောဆိုပါရတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံကိုအစ်စ်မြင့်တတ်မှတ်တဲ့အပေါ်ရှေ့ပြောင်းလို့သမားရေလှုပ်ရှားနေတဲ့အဖွဲ့တွေကတော့သဘောမတူကြပါဘူး။လူကုန်ကူးခံရဖို့အကာအကွယ်အမဲ့ဆုံးဖြစ်နေတဲ့ရှေ့ပြောင်းလို့သမားတွေကိုအကာအကွယ်ပေးရထိုင်းအစိုးရကတိတိယယောက်လှုပ်တာမရှိဘူးလို့လည်းထောက်ပြကြပါရတယ်။ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလို့သမားတန်းနဲ့ချီရှိနေပြီးအဲ့ဒီတဲကအများပြားဟာတရားဝင်နေထိုင်ခွင့်လုပ်ကန်ခွင့်ရရှိထားသူတွေမဟုတ်ပါဘူး။ပြီးခဲ့တဲ့နှစ်ကတရား2အဆင့်မှာတတ်မှတ်ထားတဲ့မြန်မာနိုင်ငံကတော့ဒီနှစ်မှာအဆင့်လျှော့ပြီးတရား3အဆင့်တတ်မှတ်ခံခဲ့ရပါတယ်။မြန်မာနိုင်ငံဟာအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေအတင်းအဓမ္မအလုတ်ခိုင်းစေခံရတဲ့ပင်ရင်းနိုင်ငံတစ်ခုမြန်မာနိုင်ငံအတွင်းမှာရောပြပမှာပါအမျိုးသမီးနဲ့ကလေးငယ်တွေလိင်ပိုင်းဆိုင်ရာလူကုန်ကူးခံရတဲ့ပင်ရင်းနိုင်ငံတစ်ခုဖြစ်နေတယ်လို့ကမ္ဘာတဝန်လူကုန်ကူးမှုအခြေအနေဆိုင်ရာအမေရိကန်အစိုးရကထုတ်ပြန်တဲ့2016ခုနှစ်အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရီကနေတောက်ကြညာပဲ့တဲ့တွင်ကိုတရရဲ့ဆက်လက်ထုတ်လွှင့်နေပါတယ်။အိန္ဒိယနိုင်ငံဟာဒုံးကျည်နည်းပညာတင်ပို့တာကိုကြီးကြပ်ထိန်းချုပ်တဲ့အဖွဲ့ထဲမှာဒီသတင်းပတ်တင်ပါဝင်လိုက်တာကြောင့်ဗီယက်နမ်လူနိုင်ငံတွေကိုအဆင့်မြင့်ဒုံးကျည်စနစ်တွေရောင်းမဲ့အစီအစဉ်ပို့ပြီးခိုင်မာသွားပါတယ်။အဖွဲ့ဝင်နိုင်ငံ35နိုင်ငံမှရှိတဲ့ဒုံးကျည်နည်းပညာထိန်းချုပ်ရေးအဖွဲ့ MTCR ထဲမှာအိန္ဒိယနိုင်ငံကအဖွဲ့ဝင်ဖြစ်ပါဝင်လိုက်တာပါ။ MTCR မှာအိန္ဒိယနိုင်ငံအဖွဲ့ဝင်ဖြစ်သွားတာကြောင့်နျူကလ িয়ার ဆိုင်ရာကုသံရောင်းဝယ်ရေးကိုထိန်းချုပ်တဲ့ Nuclear Suppliers Group မှာအဖွဲ့ဝင်ဖြစ်ပြီးတရုတ်ကကန့်ကွက်နေတာကိုကြော်လွှားဖို့အားပူရသွားပြီလို့လူညိုရေးဆိုင်ရာလေလာသုံးသပ်သူတွေကပြောပါတယ်။အိန္ဒိယနိုင်ငံကတင်ပို့ဖို့ရှိတဲ့အဓိကဒုံးကျည်စနစ်တစ်ခုကတော့အိန္ဒိယနဲ့ရုရှားပူးတွဲထုတ်လုပ်ပြီးအထံထက်မြန်တဲ့ BrahMos ပဲ့ထိန်းဒုံးကျည်စနစ်ပါ။ဒီဒုံးကျည်ဟာကီလိုမီတာ290လောက်ထိရောက်နိုင်ပြီးမြေပြင်ရေပြင်နဲ့ရင်းကိုသင်္ဘောပေါ်ကနေပြည့်လွတ်နိုင်ပါတယ်။ BrahMos ဒုံးကျည်ကိုလူချင်းတဲ့နိုင်ငံတွေထဲမှာရှစ်တောင်ရှားဒေသကဗီယက်နမ်နိုင်ငံအပြင်အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေလည်းပါပါတယ်။အဲ့ဒီနိုင်ငံတွေဟာတောင်တရုတ်ပြည်နယ်နေပြည်တော်ဆန်မှုကိစ္စတရုတ်နဲ့အငင်းပွားနေတာပိုပြင်းထန်လာတာနဲ့အမျှသူတို့ရဲ့ကာကွယ်ရေးစနစ်တွေကိုပိုကောင်းအောင်လုပ်ချင်နေတာပါ
ဘင်္ဂလားဒေ့ရှ်နိုင်ငံကဟိန္ဒူဘုရားကျောင်းတစ်ခုမှာဒီကနေ့ဟိန္ဒူဘုန်းကြီးတစ်ပါးကိုဓာတ်နဲ့ထိုးအသက်ခံရတဲ့အကြောင်းရဲနဲ့အကြီးတန်းအုပ်ချုပ်ရေးအရာရှိတွေကပြောဆိုလိုက်ပါတယ်လူဦးရေတန်ပေါင်း160ရှိပြီးမွတ်စလင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြီးခဲ့တဲ့လပိုင်းတွေအတွင်းလွတ်လပ်တဲ့အတွေးခေါ်ရှိတဲ့တက်ကြွလှုပ်ရှားသူတွေနဲ့လူနည်းစုဘာသာဝင်တွေကိုအစ္စလာမစ်အစွန်းရောက်တွေကအကြမ်းဖက်တိုက်ခိုက်တပ်ဖြတ်ခဲ့တာအခုဆိုရင်အမှုပေါင်း40ကျော်သွားပါပြီအခုဟိန္ဒူဘုန်းတော်ကြီးအသက်ခံရမှုနဲ့ပတ်သက်လို့ဘာကြောင့်တပ်ဖြတ်ခံရတယ်လဲဆိုတာမသိရသေးသလိုဘသူတဦးတယောက်ကိုမှလည်းဖမ်းဆီးထားတာမရှိဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်အသက်45နှစ်အရွယ်ဟိန္ဒူဘုန်းတော်ကြီးရှီမာနွန်ဒာဒတ်ဟာဒါကာမြို့တော်အနောက်တောင်ဘက်188မိုင်အကွာရှိတဲ့ဂျနန်ဒါခရိုင်ကဟိန္ဒူဘုရားကျောင်းရှိမှာဓာတ်နဲ့အတိထိုးသတ်ခံခဲ့ရတာဖြစ်ပါတယ်
။ဆိုမာလီနေဆက်နီကင်ညာနိုင်ငံမှာဒီကနေ့ဘတ်စကားနှစ်စီးကိုတနင်္သမားတွေပြစ်ခတ်တာကြောင့်လူ6ယောက်ထဲမှနေသေဆုံးသွားပါတယ်။အခင်းပြင်းနေရာကိုရောက်သွားတဲ့ရဲတပ်ဖွဲ့ဝင်တွေကလူ6ဦးသေဆုံးနေတာကိုတွေ့ရတယ်လို့ရဲချုပ်ဂျိုးဆက်ဘွန်နက်ကပြောပြီးအကြမ်းဖက်ဝါဒီတွေကိုလိုက်ပြီးနှိမ်နင်းနေတယ်လို့ဆိုပါတယ်။တေဆုံးသူတွေကတော့အရသား6ယောက်နဲ့လက်နက်ကင်အဆောင်2ယောက်ဖြစ်မယ်လို့ယူဆကြပါတယ်။နောက်တပ်ခီးတဲ့2ဦးထက်မနည်းနဲ့တန်ရာရပါတယ်။ကင်ညာနိုင်ငံအရှေ့မြောက်ပိုင်းကဆင်းရဲနွမ်းပါတဲ့ဒေသမှာအလားတူတိုက်ခိုက်မှုမျိုးတွေကိုအိန္ဒိယချင်းဆိုမာလီယာနိုင်ငံမှာအခြေစိုက်တဲ့အစ္စလာမ်စစ်သွေးကြွအယ်ရှဘတ်အဖွဲ့ကလုခဲ့မှုပါတယ်။ဒီမတိုင်ခင်တရတုန်းကလည်းဆိုမာလီယာနိုင်ငံမှာလမ်းဘေးတောင်ပုံပောက်ကွဲမှုကြီးဖြစ်ပြီးခီးတဲ့တင်ပတ်စကားတစ်စီးမိလောင်တာကြောင့်လူ20ထက်မနည်းတေဆုံးသွားပါသေးတယ်။
အမေရိကန်နိုင်ငံယာယီဝန်ကြီးအဖြစ်တာဝန်ယူခြင်းအတွင်းဟီလာရီကလင်တန်ကကိုယ်ပိုင်အီးမေးလ်စာပါကိုအသုံးပြုခဲ့တဲ့အပေါ်ဆန်းစစ်လေ့လာနေတဲ့တရားရေးဌာနကျွမ်းကျင်ဝန်ထမ်းတွေရဲ့အကြံပြုချက်တွေကိုရှေ့နေချုပ်လော်ရက်တာလင့်စီကိုမကြခင်တင်သွင်းတော်မှာဖြစ်ပါတယ်။ FBI တာဝန်ရှိသူတွေရဲ့စုံစမ်းစစ်ဆေးမှုမကြခင်မှာပဲပြီးဆုံးတော်မှာပါ။ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာဖို့တေချာသလောက်ဖြစ်ရှိနေတဲ့Miss Clinton, Mrs. Clinton အပေါ်ရာဇဝတ်ကြောင်းအရာတရားစွဲတာမျိုးဖြစ်လာလိမ့်မယ်လို့သူတို့မမျှော်လင့်တဲ့အကြောင်းဥရရေးရကျွမ်းကျင်သူတွေကပြောထားပါတယ်။ဒီကိစ္စကိုစုံစမ်းစစ်ဆေးနေတဲ့ FBI ရဲ့ကျွမ်းကျင်စုံစမ်းစစ်ဆေးသူတွေစီကနေဘလို့ဆုံးဖြတ်ချက်မျိုးပဲထွက်လာပါစေသူလက်ခံမယ်ဆိုတာကိုရှေ့နေချုပ် Lynch ကတောက်ကြနေမှာကြေညာမယ်လို့တရားရေးဌာနတာဝန်ရှိသူတွေက American သတင်းမီဒီယာတွေကိုပြောဆိုထားပါတယ်။Hillary Clinton ပေါ်ပေါ်လာနိုင်ခြင်းရှိတယ်ဘလို့ဆွဲချက်မျိုးကိုမဆိုအပြောင်းလဲလုပ်ဖို့ရှေ့နေချုပ် Lynch အနေနဲ့ရွေးချယ်နိုင်ပါတယ်တရားရေးဌာနနဲ့ FBI အကြားဒီလိုသဘောထားကွဲလဲတာမျိုးတွေကအသက်ဆန်းတော့မဟုတ်ပါဘူးဒါပေမဲ့လည်းဒီလိုလုပ်ခဲ့မယ်ဆိုရင်တော့အငင်းပွားပွဲဖြစ်လာမှာပါအထူးသဖြင့်တော့ဒီသတင်းပတ်အစောပိုင်းကရှေ့နေချုပ် Lynch နဲ့ Mrs. Clinton ရဲ့ခင်ဗျာသမ္မတဟောင်းဘီလ်ကလင်တန်တို့မထင်မှတ်ပဲတွေးဆောင်ခဲ့ကြတဲ့အပေါ်အငင်းပွားစရာအခြေအနေကဖြစ်ထားပြီးသားရှိနေတာကြောင့်ဖြစ်ပါတယ်ရှင်
အမေရိကန်ကားကုမ္ပဏီတစ်ခုဖြစ်တဲ့ Tesla ကားကိုအလူလျောက်မောင်းစနစ်အသုံးပြုပြီးမောင်းသွားတယ်လို့သူတည်ဆုံးသွားတယ်လို့ကုမ္ပဏီကပြောတာကြောင့်အစိုးရကစုံစမ်းစစ်ဆေးနေပါပြီ။ Florida ပြည်နယ်မှာမေလ9ရက်နေ့ကကားကိုအလူလျောက်စနစ်နဲ့မောင်းနေချိန်တွင်နောက်တွဲကုန်တည်ရင် Trucker တစ်စီးကယာဉ်ကြောမှားဝင်သွားတာလို့ဆိုပါတယ်။ Trucker ကြောင့်ကားခေါင်မူပွင့်ထွက်သွားပြီးတဲ့နောက်ကားကဆက်သွားနေပြီးတိုက်တိုင်ကိုဝင်တိုက်ပြီးတော့မှရပ်သွားတယ်လို့ရဲအစီရင်ခံစာမှာပြောထားပါတယ်။ Model S Tesla ကားအစီရင် 2,000 ခွဲကိုကနဦးစစ်ဆေးတာတွေစလုပ်နေပြီလို့ American ဝေးပြေးလက်မှတ် Yandere Kinshin ဌာနကပြောပါတယ်။ဒီဖြစ်ရဟာ Tesla ကားရဲ့အလူလျောက်မောင်းစနစ်ကိုအသုံးပြုပြီးမောင်းနေကြတာကီလိုမီတာပေါင်း209သန်းအထိရှိသွားပြီးတဲ့နောက်မှာပထမဆုံးသိရတဲ့အသက်အန္တရာယ်ကြုံတဲ့ဖြစ်ရဖြစ်ပါတယ်လို့ကုမ္ပဏီကဒီကနေ့ပြောပါတယ်။ဖြစ်ရဟာတိတ်ကိုဝမ်းနဲ့ကြေကွဲပဲဆုံးရှုံးမှုဖြစ်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုမှာခရီးကီလိုမီတာပေါင်း150သန်းပြည်တိုင်းအသက်အန္တရာယ်ကြုံရတဲ့ဖြစ်ရတစ်ခုဖြစ်လေရှိပြီးကမ္ဘာတော်မှာတော့ခရီးကီလိုမီတာ96သန်းတိုင်းမှာမတော်တဆဖြစ်ရတစ်ခုဖြစ်လေရှိတယ်လို့ကုမ္ပဏီထုတ်ပြန်ချက်မှာပြောထားပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
ဇူလိုင်လ1ရက်တောက်ကြနေညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်ဆိုးဝင်းတို့ကြီးညာပေးခဲ့ကြတာပါ။အခုနောက်ဆုံးရထားတဲ့မြန်မာပြည်ဆိုင်ရာသတင်းလွှာတွေသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်။27ရာစုပြည်လုံးညီလာခံကျင်းပနိုင်ရေးအကြိုညှိနှိုင်းဖို့မြန်မာဆိုရကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်နိုင်ရေးဆွေးနွေးနိုင်ဖို့မျှော်လင့်တဲ့အကြောင်းအပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးမှထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်ကပြောပါတယ်။အစိုးရသည့်လက်ထက်မှာကျင်းပမယ့်ငြိမ်းချမ်းရေးညီလာခံမှာမှုအသစ်နဲ့အားလုံးပါဝင်လာအောင်ဆောင်ရွက်နိုင်လိမ့်မယ်လို့တိုင်းရင်းသားတွေဘက်ကမျှော်လင့်ထားကြောင်းလည်းသူကပြောခဲ့တာပါ။အပြည့်စုံကိုတော့ငြိမ်းချမ်းရေးအကြိုဆွေးနွေးပွဲမှာကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOE မြန်မာပိုင်းသတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင်။
အစိုးရတက်လက်ထက်မှာကျင်းပမဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်နိုင်ရေးတက်ရောက်လာတဲ့တိုင်းရင်းသားကိုယ်စားလှယ်တွေကမျှော်လင့်နေကြပါတယ်။မြန်မာအစိုးရရဲ့27ရာစုပင်လုံညီလာခံအကြိုပင်စင်ရေးကော်မတီနဲ့အပြစ်အခက်ရစဲရေးလက်မှတ်ရေးထိုးမှထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဖွဲ့စည်းထားတဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများ Federal Council UNFC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN တို့ရန်ကုန်မြို့မှာဒီကနေ့ဆွေးနွေးချိန်မှာလဲအားလုံးပါဝင်နိုင်မဲ့လုပ်ငန်းစဉ်ကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။တိုင်းရင်းသားကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ခူးဦးရဲကတော့ဒီကနေ့ဆွေးနွေးမှုတွေနဲ့ပတ်သက်လို့အခုလိုပြောပြပါတယ်။အားလုံးပါဝင်ရ
တဲ့အချိန်ကတောင်းပန်ရလို့ရှိတာပေါ့နော်။တချို့ကနားလဲတာကတော့သူတို့အားလုံးပါဝင်လက်မှတ်ရေးထိုးမှဟိုကျွန်တော်တို့တောင်းတဲ့အားလုံးပါဝင်ရတင်းမြောက်တယ်လို့ပြောရမှာနားလဲတယ်ဒါမှမဟုတ်ကျွန်တော်တို့ကအားလုံးပါဝင်တဲ့မြေကုန်းကအားလုံးပါဝင်တယ်လို့မှတ်ရမယ်ဆိုတဲ့ပေါ်လို့ဒီလိုဟုတ်တယ်ကျွန်တော်တို့မှာအချိန်ကသိချက်တွေရှိပါတယ်အကြောင်းတရားတွေရှိပါတယ
်တမတော်ဘက်ကလက်ရှိတိုက်ပွဲတွေဖြစ်နေတဲ့တိုင်းရင်းသားလက်နက်ကိုင်မဟာမိတ်သုံးဘွဲဖြစ်တဲ့ပလောင်တအောင်အမျိုးသားလွတ်မြောက်ရေးတမတော် TNLA မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကန့်အဖွဲ့နဲ့ရခိုင်တပ်မတော် AA တို့ကိုလာမယ့်27ရာစုပင်လုံညီလာခံတက်ဖို့ဖိတ်မယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့လက်နက်စွန့်မှငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ခွင့်ပြုမယ်လို့လည်းပြောဆိုထားတာရှိပါတယ်။ဒီလိုတက်ဖက်ကလက်နက်စွန့်မှပါဝင်ခွင့်ပေးမယ်အပေါ်ဒီအဖွဲ့တွေကလက်မခံကြပါဘူး။ဒီအတွက်ညှိနှိုင်းမှုတွေလုပ်နေတာရှိနေပေမဲ့ဒီအချက်ဟာတိကျစွာအဖြေထွက်ပေါ်လာခြင်းမရှိသေးပါဘူး။ဒီအပေါ်ခူးဦးတွေကခုလိုမှတ်ချက်ပေးပါတယ
်။ဖြစ်ခဲ့တာလည်းအခုလိုဖြစ်နေသေးပေါ့နော်။ဒါပေမဲ့ကျွန်တော်နားလည်တာကတော့ဟိုတုန်းကတော့စပစ်ဖြစ်တာကတော့အစိုးရဟောင်းအခုအစိုးရသိလက်ထက်မှာကျွန်တော်ထင်တယ်သူတို့ချီကမှုတမျိုးနဲ့သွားလိုက်မယ်လို့တော့ကျွန်တော်နားလဲတာပေါ့နော်။ဒါကျွန်တော်နားလဲရှိပါ
။ဒ ဒီကနေ့တွေ့ဆုံဆွေးနွေးမှုကအချိန်၄နာရီကြာခဲ့ပါတယ်ဆွေးနွေးခဲ့တာနဲ့ပတ်သက်ပြီး27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီအတွင်းရင်မှုဦးလာမောင်ရွှေကတော့အခုလိုပြောပြပါဗျ။အ
ောက်ပေါ်တဲ့အတွက်ဒီနေ့ဒီလောဆောင်ဆက်လက်ပြင်ဆင်မှာပေါ့
27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကတော့လက်ရှိ NLD ဦးဆောင်တဲ့အစိုးရလက်ထက်မှာတိုင်းရင်းသားတွေရဲ့လူအင်ကိုအတက်နိုင်ဆုံးဖြည့်ဆည်းဖို့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကမှားထားတာကြောင့်စ조사လှုပ်ဆောင်မယ်လို့ဒီကနေ့တွေ့ဆုံဆွေးနွေးပွဲမှာကတိပေးခဲ့ပါတယ်။ဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီဟာမနက်ဖြန်မှာနာဂတမ်ပလန်အဖွဲ့ဖြစ်တဲ့ NSCNK ကဆွေးနွေးအဖွဲ့ခေါင်းဆောင်ဦးအန်ကန့်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့ဆက်လက်တွေ့ဆုံဆွေးနွေးသွားဖို့ရှိပါတယ်။တိုင်းရင်းသားတွေရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ကတော့နိုင်ငံတော်အတိုင်ပင်ခံနဲ့ဒီလပထမပတ်ထဲမှာတွေ့ဖို့ရှိနေပေမဲ့ရက်အတိအကျကိုနှစ်ဖက်လုံးကထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးရှင်။
မေခစုံစမ်းတင်ပြသွားတာပါရှင်အခုလို့အစိုးရကိုယ်စားလှယ်အဖွဲ့နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေပြည်ထောင်စုညီချက်ရေးညီလာခံ27ရာစုပင်လုံအတွက်ညှိနှိုင်းဆွေးနွေးနေတဲ့အချိန်မှာတိုင်းဒေသနယ်မြေဒေသတွေအတွင်းမှာတော့ပြစ်ခတ်တိုက်ခိုက်တာတွေဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်ဒီကနေ့မနေ့အစောပိုင်းမှာဆိုရင်ကချင်ပြည်နယ်မှာတိုက်ပွဲတစ်ချိန်ဖြစ်ပွားခဲ့သလိုအရင်ရက်တွေတုန်းကရှမ်းပြည်နယ်အတွင်းမှာပလောင်ကိုကန့်စားတဲ့တပ်တွေနဲ့အစိုးရတပ်မတော်ကြားမှတိုက်ပွဲငယ်တွေဖြစ်ပွားခဲ့တာလည်းရှိပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဒီကနေ့ပြည်တော်စုငင်းချဲညီလာက27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီနဲ့တနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုဘွဲကကိုစလဲရီရန်ကုန်မြို့မှာဆွေးနွေးနေချိန်ဒီအပိုင်းမှာတော့တိုက်ပွဲတွေဟာစစ်တိုက်ဖြစ်ပွားနေခဲ့တာပါဒီကနေ့ကချင်ပြည်နယ်မှာဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ကပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတဲ
့ဒီမချိနာဗမောကာလာရဲ့အနောက်ဘက်ပေါ့ဒီနန်ဆန်ညာနဲ့ဘန်ဒုံဆိုတဲ့ယွာကြားမှာဒီနေ့9နာရီ40နာခုနှစ်နာရီကြားမှာတိုက်ပွဲဖြစ်တယ်လို့ကြားပါတယ်အဲ့ကနေ့ပြန်ပြီးမှအပြာနာတိကတ်တော့ညနေတနာရီတော့အချိန်ခေတ်ပြန်ဖြစ်တယ်လို့တော့ကြားပါတယ် 60mm တို့81တို့သူတယ်လို့တော့ကြားပါတယ်
ဇွန်လ22ရက်နေ့ကတော့ KIO ဒုဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးအင်ဘန်လာအပါဝင် NCA လက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၉ဘွဲ့ကခေါင်းဆောင်တွေကိုဇူလိုင်လပထမပတ်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဖို့27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီဥက္ကဋ္ဌကဖိတ်ကြားခဲ့ပါတယ်ပြီးခဲ့တဲ့လကုံပိုင်းကတော့ချမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မှာ TNLA ခေါ်တအမ်းပလောင်လက်နက်ကိုင်တပ်ဖွဲ့နဲ့အစိုးရတပ်မတော်ကြားမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ TNLA ရဲ့ပြန်ကြားရေးတာဝန်ခံဘုံမူတက်အိုက်ကျော်ကပြောပါတယ်
။ဒီနေ့ကတော့နမ်ဆန်မြို့နယ်တောင်ဒုစရိုက်ကြီးအနီးမှာဒီလေစမီမိုင်ရန်စလိုက်ဝဲလောက်တယ်။ဟုတ်ကဲ့အရေးကြီးတာချစ်တယ်အရေးကြီးတာရူပဲတုံးမင်းနဲ့တမတုံးမင်းနဲ့တမဟိုအရေးကြီးတွေကနေ့ရက်တုံးရက်ဆက်လိုက်ကြည့်တယ်
ဇွန်လ30ရက်နေ့နမ်ဆန်မြို့အနီးတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုတော့နမ်ဆန်မြို့ကန်တယောက်ကအခုလိုပြောပါတယ်
။ဟုတ်ကဲ့မနေ့ကဆယ်နှစ်နာရီကနေတနာရီအထိဖြစ်တယ်ခင်ဗျာ။နမ်ဆန်နဲ့လမ်းမြေရတဲ့နမ်ဆန်မြို့နဲ့အဒီတောင်30နဲ့မနောက်ရွာကြားမှာဖြစ်တယ်။နည်းနည်းကြည့်ပြတာကအဒီမနောက်နဲ့တောင်30ကြားမှာရောက်သွားတယ်။အဒီဖုန်ကြီးကျောင်းနားမှာနှလုံးတော်တယ်မှာတစ်လုံးထိခိုက်ဒဏ်ရာရတာတော့မရှိဘူး။အထိတ်တန်းဖြစ်ပြီးတော့မြို့ပေါ်ဒီဖက်ပြည့်ရလူပြည့်ဆိုဟိုတော်တဲ့တစ်ဖက်ချမ်းတဲ့ပြည့်ရလူပြည့်အဲ့လိုတော့ရှိတယ
်ဇွန်လ29ရက်နေ့ကနမ်တူမြို့နယ်အတွင်းမှာရှမ်းပြည်တက်မတော်တောင်ပိုင်းနဲ့အစိုးရတက်မတော်ကြားတိုက်ပွဲဖြစ်ခဲ့သလိုရှမ်းတက်ဖွဲ့နဲ့ပလောင်တက်ဖွဲ့ကြားမှာလည်းတိုက်ပွဲဖြစ်ခဲ့ပါတယ်ရှမ်းပြည်တက်မတော်တောင်ပိုင်းဟာ NCA ကိုလက်မှတ်ရေးထိုးထားပြီးပလောင်တက်ဖွဲ့ကတော့လက်မှတ်ရေးထိုးဖို့ဖိတ်ကြားမခံခဲ့ရပါဘူးNCA မှာလက်မှတ်ရေးထိုးဖို့ဖိတ်ကြားမခံရတဲ့ MNDA ခေါ်ကိုကန်တက်ဖွဲ့နဲ့အစိုးရတက်မတော်အကြားမှာလဲဒီရက်ပိုင်းအတွင်းတိုက်ပွဲဖြစ်ပွားခဲ့သလိုနှစ်ဖက်တက်တွေအကြားမှာစီးရီးတင်းမာမှုတွေဆက်လက်ရှိနေဆဲဖြစ်ကြောင်းကိုကန်တက်ဖွဲ့ရဲ့တက်မာ111ကတက်မာမှုကပြောပါတဲ့
ကိုကန်မှာလဲ26 29 28 3ရက်တက်ပတ်ဖြစ်နေတယ်စာစီထောင်အနောက်မှာဒီရက်ထဲမှာသူတို့လာတယ်ကျင်းတော့ခံတဲ့နေရာသူတို့လာတယ်လာနေဆိုရင်ခဏနေရာရောက်ရင်ဆိုရင်တိုက်ပွဲဖြစ်နေပေါ့နော်မနေ့ညနေတကနေ့ဆိုရင်တိုက်ပွဲမဖြစ်ဘူးဒီတိုင်းပဲဒီတမထိုင်နေတယ
်ဒီအပိုင်းအတွင်းတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးအစိုးရတက်မတော်ဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးဒ တိုက်ပွဲဖြစ်ပွားနေတဲ့ပလောင်ကိုကန်းနဲ့အေအေခေါ်ရခိုင်တပ်ဖွဲ့တွေကို NCA မှာပါဝင်လက်မှတ်ရေးထိုးဖို့ဦးသိန်းစိန်အစိုးရကဖိတ်ခေါ်တာမရှိခဲ့သလိုလောလောဆယ်မှာလည်းဒီအဖွဲ့၃ဘွဲကလက်နက်စွန့်မသာငြင်းချမ်းရေးဆွေးနွေးမှာဖြစ်ကြောင်းတမ်ဘရော့ဘက်ကသတင်းထုတ်ပြန်တာတွေရှိခဲ့ပါတယ်။ပြည်ထောင်စုငြင်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီကတော့ဒီအဖွဲ့၃ဘွဲနဲ့တွဲဆုံဆွေးနွေးနိုင်ဖို့ပြင်ဆင်နေသလိုသူတို့ဘက်ကလည်းတွဲဆုံဆွေးနွေးဖို့ကမ်းလှမ်းလာရင်တော့ဆွေးနွေးဖို့အသင့်ရှိကြောင်းပြောဆိုထားတာတွေရှိပါတယ်။
ကမ္ဘာ့ဆောင်ပြောပြခဲ့တာပါရှင်မကြခင်မှာယူရို2016ဥရောပဖလားကควอเตอร์ဖိုင်နယ်သုံးသပ်ချက်ကိုနာဆင်ကြဖို့ရှိပါတယ်အခုတက်ကြွလှုပ်ရှားသူတူဥပမာဆွတ်ဆွထားတဲ့အမှုအလုံးပိတ်သိမ်းပေးလိုက်တဲ့အကြောင်းကိုပြောပြပါမယ်ရွှေဝါရောင်လှုပ်ရှားမှုလို့ထင်ရှားခဲ့တဲ့တန်ဃာတော်တွေဥဆောင်တဲ့လှုပ်ရှားမှုမှာဥဆောင်တန်ဃာတစ်ပါးဖြစ်ခဲ့သူဥကံဘီယာခေါ်ဥညင်ညီလွင်ပေါ်မှာဆွတ်ဆွထားတဲ့အမှုတွေအလုံးကိုအာဏာပိုင်တွေကဒီကနေ့မှရုပ်သိမ်းပေးလိုက်ပြီးပြန်လွှတ်ပေးလိုက်ပါတယ်မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yan Healy ပါဝင်ပြည်တွင်းပြည်ပလူ့အခွင့်အရေးလှုပ်ရှားသူတွေကပြန်လွှတ်ပေးဖို့တိုက်တွန်းနေတဲ့အချိန်မှာပဲအခုလိုပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်။အကြောင်းစုံကိုဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကပြောပြပါမယ်ရှင်
။တရားမဝင်နေစမ်းဖြတ်ကျော်မှုပုံမှန် 73 နဲ့ပြီးခဲ့တဲ့ EBLA ကမန္တလေးတိုင်းမဟာအောင်မြေမြို့နယ်တရားရုံးကအလုံးနဲ့ထောင်ဒဏ်6လချမှတ်ခံထားရတဲ့ဦးကံမီယခေါ်ဦးညင်ညီလွင်အပေါ်နောက်ထပ်တရားစွဲဆိုရတဲ့အမှုတွေကိုရုတ်သိမ်းပေးပြီးပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်ဒီသတင်းပတ်ထဲမှာပဲရန်ကုန်တိုင်းဗဟန်းနဲ့တန်လျင်မြို့နယ်တရားရုံးတွေကနောက်ထပ်တရားစွဲဆိုရတဲ့ဖောက်ထွင်းမှုပုံမှန်454ပိုင်းနဲ့ကျူးလွန်မှုပုံမှန်448အကျိုးစီးပွားဖျက်ဆီးမှုပုံမှန်429ကိုရုတ်သိမ်းပြီးတရားမဝင်နေဆက်ဖြတ်ကျော်မှုနဲ့ကြားခံနေရတဲ့ထောင်ဒဏ်6လပြည့်တဲ့နေ့မှာပြန်လွှတ်ပေးလိုက်တာဖြစ်တဲ့အကြောင်းအကျိုးဆောင်ရှိနေဦးရော့ဘတ်ဆန်းအောင်ကပြောပါတယ်
ရှိဝါရောင်တွေကတွက်လာတဲ့တန်ဃာတော်အရှင်သူမြတ်ကြီးကသတင်းသုံးမှုနေရာမရှိဘူးအဲ့လိုနေရာမရှိတော့ဥက္ကံပြာဥဆောင်ပြီးတော့ဓာရီကိုတော့ဖွင့်တာအဲ့ဒီတော့ဖွင့်တဲ့ကိစ္စနဲ့ပတ်သက်ပြီးအဲ့ဒီအချိန်အဲ့ဒီကာလတုန်းကအမှုတွေပွင့်ပြီးတော့ထားခဲ့တယ်အတိမပေးဘူးဖမ်းလည်းမဖမ်းဘူးအခုကြမှာ454 448 429စွဲလာတဲ့ဒီမှုတွေကိုမဟာအောင်မြေမျိုးနယ်တရားရုံးမှာလောက်က73တင်းနဲ့1600လာချလိုက်တာဒီနေ့ပြည့်တဲ့နေ့ပြည့်တဲ့နေ့မှာရုတ်တရက်ဆိုသလိုရာစုကျင်တော်ဦးတွေပုံမှန် 494 ရာအခုတော့ချွင်းချက်မရှိလူပိတ်ချင်းကိုခါရတာပါ494မှာဆိုထားတာကမိသည့်အစိုးရအမှုလိုက်ရှိနေတာမဆိုရုံးဤသဘောတူညီချက်ကိုယူပြီးတော့ဆုံးဖြတ်ချက်မတည်မီဖြစ်စေဆွဲချက်မတည်မီနှုတ်သိမ်းခြင်းပြုနိုင်သည်အဲ့ဒီအခါမှာတည်ရှင်လွတ်ရမယ်လို့ဆိုထားပါတယ်ဆွဲချက်တင်ပြီးမှလွတ်တယ်ဆိုရင်တော့တရေသေးလွတ်ရမယ်တ
ဲ့တန်ဃာတော်တွေဥဆောင်တဲ့ရွှေဝါရောင်လှုပ်ရှားမှုအတွင်းချိတ်ပိတ်ခံရတဲ့ဗဟန်းနဲ့တန်လျင်မြို့နယ်တွေကဘုန်းကြီးကျောင်းနေတဲ့ကိုကိုသဘောနဲ့ကိုချိုးဖောက်ဝင်ရောက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဒေသခံရဲတွေနဲ့အာဏာပိုင်တွေကတရေလိုလို့တရားစွဲဆိုခဲ့ကြတာပါအခုအခါဒီအမှုတွေကိုပြန်လဲရုတ်သိမ်းပေးလိုက်တဲ့အပေါ်မှာတော့ရန်ကုန်မြို့အင်းစိန်ထောင်ကနေဒီကနေ့ပြန်လွတ်လာတဲ့ဦးကံဘီယာကအခုလိုပြောပါတယ်
အလှပြလိုက်တော့ Miss Yan Healy တို့ကအလုံးလုံးတယ်ဗျာ Yan Healy ကမနေ့ကထောင်ထဲထိဝင်ဖို့လုပ်တာကျွန်တော်နဲ့မတွေ့ရဘူးဆိုတော့အဲ့မှာသူတို့ကကြိုးပြီးလွှတ်ချလိုက်တာအမှန်ဒီနေ့လွှတ်ဖို့မဟုတ်သေးဘူးသူတို့အဲတော်တော်ဝမ်းသာတယ်ပေါ့ဗျာအကူအညီပေးကြတဲ့သူတွေဝိုင်းဝန်းပြီးတော့အလုံးလုံးပေးကြတဲ့သူတွေအတွက်အဓိကတော့မြန်မာပြည်သူလူထုနဲ့ပြန်ပြီးတော့ထိတွေ့ခွင့်ရတာကိုကျွန်တော်တော်တော်ဝမ်းသာနေတယ်ကျွန်တော်ကြည်နုနေတာအဲ့ဒါကို
2009ခုနှစ်ရွှေဝါရောင်လှူရှားမှုနဲ့ဆက်နွယ်ပြီးထောင်ဒဏ်68နှစ်အပြည့်ပေးခံခဲ့ရတဲ့ဦးကံပြားဟာထောင်တွင်းနေထိုင်ခဲ့ရတဲ့အခြေအနေတွေကြောင့်စိတ်ပိုင်းဆိုင်ရာဝေဒနာတွေပါခံစားနေရတဲ့အတွက်ပြန်လွှတ်ပေးဖို့လဲပြည်ရင်းပြည်ပလူအခွင့်အရေးလှုပ်ရှားသူတွေကတောင်းဆိုခဲ့ကြတာပါမြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ် Miss Yan Healy ဟာလည်းဥကံမီယာနဲ့တွေ့ဆုံဖို့ကြိုးစားခဲ့သေးတယ်လို့အကျိုးဆောင်ရှိနေဦးရောဘတ်ဆန်းအောင်ကပြောပါတယ
်နိုင်ငံတကာပံ့ပိုးကူညီမှုရဲ့တော့ပြည်ရင်းမှာရှိတဲ့အင်အားစုတွေရဲ့ဒီတော့သူရှင်းနေချုပ်တို့နဲ့အပါဝင်တန်ရုံးနေတဲ့အကူကြီးတွေအားလုံးနဲ့လူ့ဘဝရဲ့အစဉ်အသာတင်သွင်းသူမစ္စယန်ဟီလီတို့ရဲ့တောင်းရွက်ချက်တွေအရာအခုတို့အပြီးပိုင်းလူပေးခြင်းကိုခံရတာပ
ါဥက္ကံမီယခေါ်ဥညင်ကြီးအောင်အခုနောက်ဆုံးထောင်ကပြန်လွတ်လာတဲ့အပေါ်မှာတော့ရန်ကုန်မှာရှိတဲ့အမေရိကန်တန်ရုံးကလည်းကြိုးစားကြောင်း Facebook လူမှုကွန်ရက်စာမျက်နှာကတဆင့်သတင်းစကားပါခဲ့ပါတယ်ခင်ဗျာ
စီဗင်ဒီတင်းကမှာရေတောက်ဖော်ပြခဲ့တဲ့တင်းတပူကြောင့်တင်းစာကိုစစ်တပ်ကအမှုဖွင့်တရားစွဲဖို့ကြိုးစားခဲ့ပါတယ်။နှစ်ဖက်ညှိနှိုင်းပြီးတဲ့နောက်စီဗင်ဒီတင်းစာကအစိုးရပိုင်တင်းစာတွေကနေတက်မတော်သူ့ပန်ကြားလွှာဆိုတာကိုထည့်ပြီးတော့တောင်းပန်ခဲ့ပြီးတ
တပ်ဖက်ကလည်းတရားစွဲထားတာကိုပြန်ယူလိုက်ပါတယ်။ 7 day ရဲ့သတင်းရေးသားချက်မှာတပ်ကတရားစွဲရလောက်အောင်ဘာတွေများမှားယွင်းသွားပါသလဲ။ဘလောက်ထိထိခိုက်နေတာတော့ကြောင့်တရားစွဲတဲ့ဒီဖြစ်ရတာပါလဲ။ပြည်သူရဲ့နားမျက်စိဖြစ်တဲ့သတင်းမီဒီယာဟာတပ်နဲ့ပတ်သက်ရင်လက်ရှောင်ပြီးဘာမှမပြောမရေးမထုတ်လွှင့်မှုထပ်ပြီးသတိပေးလိုက်တာပါလား။ဒီမိုကရေစီရဲ့အသက်သွေးကြောသတင်းလွှတ်ခွင့်ဟာမြန်မာနိုင်ငံမှာဆက်ပြီးချိန်ချောက်ခံနေရဆဲပဲလို့ကျွန်တော်တို့သောတာရှင်တွေမြင်ကြပါသလားအခုလာမယ့်စနေညတိုင်းရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က13923255လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
စနေညတိုင်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလှည့်ဖို့နဲ့အချိန်မီဆက်သွယ်ကြပါလို့လည်းထပ်မံဖိတ်ခေါ်ပြစီရှင်အခုအားကစားသတင်းလွှာတစ်ပုဒ်ကိုနားဆင်ကြရပါမယ်ယူရို2016ဥရောပဖလားကွာတာဖိုင်နယ်မှာဟွေးနဲ့ဘယ်ဂျီယံအသင်းတို့ဒီကနေ့ကစားကြမှာဖြစ်ပြီးဟွေးအသင်းနဲ့အကောင်ဆုံးခြေစွမ်းပြပြီးတော့ဘယ်ဂျီယံအသင်းကိုဒုက္ခပေးနိုင်ဖို့မျှော်လင့်တယ်လို့ဝေးနီးပြကပြောပါတယ်ဘယ်ဂျီယံအသင်းမှာတော့အားထားရတဲ့နောက်တန်းလူတွေပါနိုင်မှာမဟုတ်သလိုဒီပွဲဟာပွဲချက်ဖြစ်လိမ့်မယ်လို့ဘယ်ဂျီယံဘက်ကပြောပါတယ်ယူရို2016နောက်ဆုံးအခြေအနေတွေနဲ့အတူဒီပွဲပေါ်မှာသုံးသက်ချက်တွေကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင်
။ယူရို2016ဥရောပဖလားဘောလုံးပွဲမှာတော့ပေါ်တူဂီအသင်းဆီမီဖိုင်နယ်တက်သွားပါပြီ။ဂျာဇဗရီနေကပေါ်တူဂီနဲ့ပိုလန်တို့ပထမ quarter final ကစားကြတာမှာအချိန်မိုပြီးတဲ့အထိတကောစီစီဖြစ်နေလို့ penalty ကဏ္ဍမှာပေါ်တူဂီက5ဂိုး3ဂိုးနဲ့နိုင်သွားတာဖြစ်ပါတယ်။ပိုလန်ကို penalty မှာနိုင်ပြီးဆီမီဖိုင်နယ်တက်ခဲ့တာနဲ့ပတ်သက်ပြီးပေါ်တူဂီနီးပြဖနန်ဒိုဆန်တိုစ်က
ကျွန်တော်တို့နောက်တစ်ဆင့်တက်နိုင်တဲ့အတွက်ကျွန်တော်တို့ရည်မှန်းချက်တွေပြည့်ဖို့ပိုနီးလာပါပြီ။ကျွန်တော်တို့အနိုင်ရခြင်းနဲ့စိတ်တွေရည်မှန်းချက်တွေဖြစ်နိုင်တယ်လို့လည်းယုံပါတယ်။ပေါ်တူဂီပြည်သူတွေကိုပိုးပျော်စေချင်ပြီးတော့ကျွန်တော်တို့ကြိုးစားသွားမှာပါ။ penalty ကတော့ကံပါပဲ။ဒါပေမဲ့တတိရှိဖို့စိတ်သက်ခိုင်မာဖို့တော့လိုတာပေါ့ဗျာ
။ဒီနေ့မှာတော့ Wales နဲ့ Belgium တို့ဒုတိယ quarter final ကိုလီလီမျိုးမှာကစားကြမှာပါ။ Belgium အသင်းကနောက်တန်းလူ Van Melen ပွဲပယ်ခံထားသလို Vertonghen နဲ့ Danger ကြောင့်မကစားနိုင်တော့ပေမဲ့ Wales အသင်းဘက်မှာတော့ဘာပြဿနာမှမရှိပဲလူသုံးထွက်လာဖို့ရှိပါတယ်။ Belgium အသင်းကောင်းဆောင် Hazard ကတော့ Wales နဲ့ပွဲကခတ်မယ်လို့ပြောလိုက်ပါတယ
်။ Du mal à marquer voilà c'est un gros bloc.défensif
Wales နဲ့ပြခဲ့တဲ့ပွဲမှာကျွန်တော်တို့ခွင့်ရတွေတိတ်မရပဲဂိုးသွင်းမှုလည်းတော်တော်ရုန်းကန်ခဲ့ရပါတယ်သူတို့ခံစစ်ချောင်းကကြီးပြီးနောက်တန်း9ရောက်နဲ့ဆိုတော့ဖောက်ရလဲခက်ပါတယ်ကွင်းလမှာကစားသမားကောင်းတွေရှိသလိုရှေ့ထဲမှာလည်းနာမည်ကြီး Great Bay လည်းရှိပါတယ်ဒါပေမဲ့ဒီပွဲကအရင်ပွဲလိုမျိုးပဲဂိုးတွေသွင်းတယ်မျိုးလည်းမျှော်လင့်ပါတယ
် Wales နီးပြား Chris Coleman ကတော့ Belgium အသင်းနဲ့ပွဲမှာနောက်တစ်ကြိမ်ခြေစွမ်းပြနိုင်ဖို့မျှော်လင့်တယ်လို့ဆိုပါတယ
် They play with imagination they've got pace and power we play the way we playwhen it's time to defend
you are sai gu sai tan ne gaza kwet ko pon phyo wi gaza de lo myan pi yo gaza a le kaung ma de chano ro wa lo chano ro poun san a tai me ka ba de khan gaza wo lo yin lo de lo tai sai gaza wo lo yin lo de lo a swan go gaza ma ba a la wo belgium ga light ma gaza dat ba wo dai me belgium ga a tin kaung ma tu ro ko chano le sa ba de di pwe a pwe kaung phit ma ba
သူတို့နဲ့အသင်း12ကြိမ်တွေ့ထားတာမှာဘယ်လ်ဂျီယံက9ပွဲနိုင်3ပွဲတည်ကြပြီးတော့4ပွဲရှုံးထားပါတယ်ဆိုတော့ဒီပွဲပေါ်မှာ Soccer Follow Journal ရဲ့ Editor ချုပ်ကိုကျော်ကျော်မျိုးဟန်ကဘယ်လိုခံမှန်းပါသလဲ
ဘယ်လ်ဂျီယံနဲ့ဝေးပွဲကဟိုဂူးများမယ်ဆိုမချင်းဘူးဘာလို့လဲဆိုတော့ဝေးကလည်းသူသူ့ချက်ပုံကြီးရောသူ့ပုံခိုင်မှာတောင့်တင်းတဲ့အသင်းတွေနဲ့တွေ့ရင်သူက Transit ကိုအားထားပြီးတော့ကောင်တာတိုက်ဆင်နေတယ်ကစားတယ်ဒီဘယ်လ်ဂျီယံကလည်းသူကစားပွဲမှာဘာမေလန်နဲ့ဘာတုံကန်တို့ပါဝင်နိုင်တဲ့အတွက်ကြောင့်သူကလည်းအရန်ဖွင့်တင်ကစားရမှာမဟုတ်ဘူး။ဝေးရကောင်တာကိုမိသွားရင်သူကစားပွဲကဆက်ဆံရတယ်။ဆက်စပွဲမှာတော့ဘယ်ဂျီယံကစားသမားတွေကသူတို့လိပြိုင်ပွဲတွေနဲ့ဆိုတိတ်ပြီးအားမဆိုင်နိုင်ခဲ့ဘူးထင်တယ်။ဒီယူရို2016မှာတော့ဘယ်ဂျီယံကတပြေးပြေးကောင်းလာတယ်။တဝဲတဲ့တဝဲလည်းကိုကောင်းလာတယ်။အဲတော့ကျွန်တော်ဒီပွဲမှာဘယ်ဂျီယံနိုင်တယ်လို့ပဲထင်တယ်။1-0 2-0 တော့ဘောကိုပြတ်ဖို့တော့ချင်းရင်ပါလိမ့်မယ်။
Belgium နဲ့ Wales နိုင်တဲ့အသင်းကတော့ပေါ်တူဂီနဲ့ဇူလိုင်လ6ရက်နေ့ကျရင် Lyon မြို့မှာ semi final ကစားရမှာဖြစ်ပါတယ်ခင်ဗျာ
Euro 2016 Europa Plus Quarter Final အကျိုးသုံးသပ်ချက်ကိုကိုရန်နိုင်ပြောပြသွားတာပါရှင် VOA American အသံကိုမြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်တယ်လီဖုန်းနံပါတ်ကတော့2323255555လေးဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညာကြပါရှင်2016ခုနှစ်ဇူလိုင်လ1ရက်တောက်ကြနေညပိုင်း VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေမှာလူကုန်ကူးမှုခံရတဲ့မြန်မာအမျိုးသမီးတွေရဲ့အခြေအနေကိုသိကြရမယ့်အမျိုးသမီးခန္ဓာအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့အကြောင်းပြောပြပေးမယ့်သုတဆုံနဲ့အမေရိကန်တခွင်နဲ့အတူသိပ္ပံနဲ့ဤပညာခန္ဓာမှာတော့ပြည်တွင်းလျှက်စစ်စွန့်အင်လုံလောက်အောင်အရင်းမြစ်နဲ့ငွေကြေးအသုံးချမှုတွေနဲ့ပတ်သက်လို့အခုလိုနားဆင်ရပါမယ်
။ဥပမာဆိုရင်ကျွန်တော်ကဒီ National Recovery Plan မှာဆိုတော့ World Bank ကနေပြီးတော့တိုင်းနိုင်ငံလုံးမှာ 30% မှာရှိတဲ့ grid တွေကို2000ကျော်တတ်တိမှာတိုင်းနိုင်ငံလုံးမီးလင်းအောင် 100%
မြန်မာပြည်မြဲစွန့်အင်အဖွဲ့ကဥအောင်မြင့်ဖြစ်ပါတယ်။ဒီလိုစီစဉ်တွေကမှအခုအရင်ဆုံးအမျိုးသမီးကဏ္ဍကိုနားဆင်ရပါမယ်ရှင်။အမေရိကန်နိုင်ငံသားရေးဌာနက2016ခုနှစ်နိုင်ငံတကာလူကုန်ကူးမှုနှစ်ပတ်လည်စီရင်ခန်းစာကိုဇွန်လ30ရက်နေ့ကထုတ်ပြန်ခဲ့ပါတယ်ဒီစီရင်ခန်းစာမှာမြန်မာနိုင်ငံအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးကြိုးပမ်းမှုမှာပူးပေါင်းဆောင်ရွက်မှုမရှိတဲ့နိုင်ငံအဆင့်ဖြစ်တဲ့ TR3 အဆင့်3သတ်မှတ်ခြင်းခံရပါတယ်မြန်မာနိုင်ငံရဲ့လူကုန်ကူးမှုပြဿနာမှာအထူးသဖြင့်အိမ်နီးချင်းနိုင်ငံတွေမှာပွဲစားတွေကဖျားယောင်းခေါ်ဆောင်ပြီးရောင်းစားခံရတဲ့မြန်မာအမျိုးသမီးတွေရဲ့အခြေအနေတွေဟာစိုးရိမ်စရာဖြစ်နေပါတယ်အကြောင်းစုံကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကစူးစီးတင်ပြပေးထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal
When we talk about human trafficking We're talking about slavery. Modern day slavery.
လူကုန်ကူးမှုအကြောင်းပြောကြမယ်ဆိုရင်ကျွံပြုတ်ခံရမှုအကြောင်းကိုပြောကြမှာဖြစ်ပါတယ်။ခေတ်တည်းရဲ့ကျွံစနစ်ပဲဖြစ်ပါတယ်။မြင့်မောက်ခေတ်မှာလူကုန်ကူးခံရသူပေါင်းတန်း20ပုံမှန်ရှိနေပါတယ်။ဒီလူတန်း20စလုံးဟာအသက်ရှိတဲ့လူသားတွေဖြစ်တယ်လို့သူတို့မှာနာမည်တွေရှိပြီးအများစုဟာမိသားစုတွေရှိကြပါတယ်။သူတို့တွေဟာလောကငရဲကိုရောက်နေကြတာဖြစ်ပါတယ်။ဒီလူဘဝမျိုးဘယ်လူသားမှမရောက်သင့်ပါဘူး။
ဒါကတော့အမေရိကန်နိုင်ငံကြီးဌာနရဲ့2016နိုင်ငံတကာလူကုန်ကူးမှုအစီရင်ခံစာကိုကြာသပတေးကထုတ်ပြန်ခဲ့ရမှာနိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီကလူကုန်ကူးခံရတဲ့သူတွေရဲ့ဘဝဟာလူပြေမှာငရဲကျနေတာနဲ့တူတဲ့အကြောင်းနှိုင်းယှဉ်ပြောကြားသွားတာပါဒီနေ့အစီရင်ခံစာဟာအမေရိကန်နိုင်ငံအပါအဝင်နိုင်ငံပေါင်း188နိုင်ငံတို့ရဲ့2015ခုနှစ်ကလူကုန်ကူးမှုအခြေအနေကိုလေ့လာပြီးပြုစုထားတာဖြစ်ပါတယ်။လူကုန်ကူးခံရသူများအကာအကွယ်ပေးရေးအဥပဒေအရအမေရိကန်လွှတ်တော်ရဲ့ညွှန်ကြားချက်နှင့်အမေရိကန်နိုင်ငံဂျာယီဌာနက2000ခုကစလို့နှစ်စဉ်ထုတ်ပြန်ခဲ့တဲ့နိုင်ငံတကာလူကုန်ကူးမှုအစီရင်ခံစာမှာမြန်မာနိုင်ငံဟာအစီရင်ခံစာစတင်ထုတ်ပြန်ခဲ့တဲ့အချိန်ကစပြီး Tier 3 အဆင့်3ဖြစ်တဲ့လူကုန်ကူးမှုတိုက်ဖျက်ရေးမှာပူးပေါင်းဆောင်ရွက်မှုမရှိဆုံးနိုင်ငံအဆင့်တတ်မှတ်ခြင်းခံခဲ့ရတာ2011ခုနှစ်ထိဖြစ်ပါတယ်။တခါသမ္မတဦးသိန်းစိန်လက်ထက်ပြုပြင်ပြောင်းလဲရေးကြောင့်2012ခုကစလို့အဆင့်နှစ်စောင့်ကြည့်ကံအဆင့်ကို၄နှစ်သက်တိုက်2015ခုနှစ်ထိပြောင်းလဲတတ်မှတ်ခြင်းခံခဲ့ရပေမဲ့တိုးတက်မှုမရှိတဲ့အတွက်ကြောင့်အစီရင်ခံစာပြုစုတဲ့လုပ်ထုံးစည်းမျဉ်းအရအဆင့်3ကိုပြန်ချခြင်းခံခဲ့ရတာဖြစ်ပါတယ်။ဒီစင်ထုတ်ပြန်တဲ့အစီရင်ခံစာတိုင်းမှာလဲတက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးမှုပပျောက်အောင်ဘယ်လိုလှုပ်ဆောင်ရမလဲဆိုတဲ့အကြံပေးချက်တွေပါဝင်ပါတယ်လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာအမေရိကန်ထူးထမ်းမှတ်ကြီး Susan Kopech ကသတင်းစာရှင်းလင်းပွဲမှာပြောခဲ့တာက
No matter what tier a country falls in every nation can and should do more to combat trafficking
နိုင်ငံတွေအနေနဲ့ဘယ်အဆင့်မှာပဲသတ်မှတ်ခံရပါစေ နိုင်ငံတိုင်းအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအတွက်လှုပ်ဆောင်နိုင်တယ်လို့လက်ရှိထဲပို့ပြီးတော့လဲကြိုးပမ်းတင်ကြပါတယ်။ဒါကြောင့်လဲနိုင်ငံတိုင်းရဲ့အခြေအနေကိုအစိုးရခန်းစားမှဖော်ပြရမှာဘယ်လိုလှုပ်ဆောင်တင်တဲ့ဆိုတဲ့အကြံဉာဏ်တွေကိုပါထည့်သွင်းပေးထားပါတယ်လို့လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာအထူးသမားကြီးဆူဇန်ကပ်ပတ်ကသတင်းစာရှင်းလင်းပန်းမှာပြောသွားတာဖြစ်ပါတယ်။ခုလိုနိုင်ငံတကာလူကုန်ကူးမှုအစိုးရခန်းစားမှ15နှစ်တိုင်စိုးရင်ရတဲ့ခြေနေမှာသတ်မှတ်ခြင်းခံခဲ့ရတဲ့မြန်မာနိုင်ငံအတွက်ကတော့ဒီနှစ်မှာကလေးစစ်သားများအုံပြုမှုနဲ့ပြည်ပခဖြစ်ပွားရာဒေသတွေဖြစ်တဲ့ကချင်းရှမ်းပြည်မြောက်ပိုင်းအပြင်ရခိုင်ပြည်နယ်တွေမှာအိုးအိမ်မဲ့ဖြစ်ကြသူတွေကိုအတင်းအဓမ္မလူအားပေးခိုင်းစေမှုတွေလူကုန်ကူးပွဲစားတွေရဲ့သားကောင်ဖြစ်ကြရတာတွေကိုအလေးပေးဖော်ပြထားပါတယ်ဒါအပြင်မြန်မာအမျိုးသားအမျိုးသမီးနဲ့ကလေးတွေဟာအိန္ဒိယနိုင်ငံတွေဖြစ်တဲ့အထူးသဖြင့်ထိုင်းနဲ့တရုတ်နိုင်ငံအပြင်တခြားအာရှနိုင်ငံတွေကိုလူကုန်ကူးပွဲစားတွေကခေါ်ဆောင်သွားပြီးအထူးသဖြင့်ငါးဖမ်းလုပ်ငန်းတွေဆက်ယုံတွေပြည်စားလုပ်ငန်းတွေအင်ကူလုပ်ငန်းစသဖြင့်မှခိုင်းစေခံကြရပြီးကျွေးတင်ကျွန့်ဖြစ်ရတဲ့အဖြစ်မျိုးရောက်ကြဒါတွေကိုလည်းအစိုးရခံစားမှဖော်ပြထားပါတယ်အထူးသဖြင့်တိုင်းရင်းသားတွေပါဝင်တဲ့မြန်မာအမျိုးသမီးတွေအိန္ဒိယနိုင်ငံတွေကိုလူကုန်ကူးခံကြရတဲ့အဖြစ်တွေကိုတိုင်းရင်းအမျိုးသမီးများအဖွဲ့တွေအပြင်လူအခွင့်အရေးအဖွဲ့တွေကမကြာခဏအစီရင်ခံစာတွေထုတ်ပြန်ခဲ့တာတွေရှိပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့မှာမြန်မာအမျိုးသမီးတွေလိန်လုံငါးမှာလူကုန်ကူးခြင်းခံရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့စောလို့ဒုကခေါ်တဲ့အမျိုးသမီးများအတွက်လူမှုစောင့်ရှောက်ရေးအဖွဲ့ရဲ့ကျန်းမာရေးတာဝန်ခံမကြီးကြီးဝင်းကိုမိကြည့်ခဲ့ပါလေ
ခလေးမလေးတယောက်ဆိုလို့ရှိရင် तू ကတော့73နှစ်74နှစ်လောက်ထဲက तू ကအယောင်စားခံရတာပေါ့နော် तू ကတော့ဒီမှာဒီကနေပြီးတော့ကော့ကိတ်မှနေတယ်ပေါ့နော် तू ကိုပဲကယ်ရက်တက်ခေါ်ခဲ့တယ်ခေါ်လာပြီးတော့ तू မဲဆောက်ရောက်လာတဲ့အခါမှာ तू ကိုဒီမှာရှိတဲ့ဆက်ဆော့ကာယုံမှာပေါ့နော် तू ကိုရောင်းစားခဲ့ तू ကိုပေါ့နော်ရောင်းစားရလဲ तू မသိဘူး तू ကနှစ်နှစ်လောက် तू လုံးလို့ရတယ်အဲ့ဒီမှာတရားဘလို့ဖြစ်သွားလဲဆိုတော့ तू ကသူ့မှာပေါ့နော်နောက်ပိတ်ဆုံးအိတ်ချမ်းကြီးပါရလာခဲ့တယ်အိတ်ချမ်းကြီးရောက်လာတဲ့ခါကျတော့မှ तू ကပေါ့ဒီဆော့ကိုရောက်လာခဲ့တယ်တကယ်တော့ तू လည်းအဲ့ဒီဆက်ဆိုကောင်မှရောင်းစားခဲ့တာပေါ့နော်
ဒီအမျိုးသမီးလေးတွေကိုပေါ့နော်ဒီကယ်ရီတွေကခေါ်ခေါ်လာတယ်ဆိုတော့ဒီမြန်မာနိုင်ငံဘက်ကပွဲစားလည်းရှိမှာပေါ့ဒီပွဲစားတွေကဘလိုမျိုးတွေမလုံးပြီးပြီးတော့ခေါ်လိရှိကြလဲ
များသောအဖြစ်ကပေါ့နော်မြန်မာဒီမှာကစီးပွားရေးကတအားနဲ့ကိုမကြည့်လဲကြောက်ပေါ့နော်ပြီးတော့လည်းအလုတ်ကန်ရတယ်တအားနဲ့ရှားပါတယ်များသောအဖြစ်ပေါ့နော်ဒီအမျိုးသမီးတွေရောမိဘတွေကိုယ်တိုင်ကတော့ဒီဘက်နိုင်ငံဒီမှာဆိုရင်အလုတ်ကန်ပေါ်တယ်အဆင်ပြေတယ်အေးပေါ့အဲ့လိုမျိုးဓာတ်ခေါ်တဲ့ကယ်ရီတွေကကိုယ်တိုင်ကလည်းအဲဆက်ရုံမှာဆိုလို့ရှိရင်တော့တစ်လကိုပေါ့နော်2000ရမယ်3000ရမယ်ဒီမှာဆိုလို့ရှိရင်အေးပေါ့လုံးမယ်ပေါ့ဆက်ရုံတွေတွင်းပေးမယ်ပေါ့အဲ့လိုမျိုးပုံစံတွေနဲ့ကယ်ရီတွေကခေါ်ကြတယ်နော်အချို့ကယ်ရီတွေဆိုလို့ရှိရင်တို့ကဘာနန်းစိတ်ပါတို့ကခံပြီးတော့ခေါ်ပေးတယ်ဆိုတော့ဓာတ်ရှိပေါ့တို့တင်နေအဆင်ပြေတယ်ဆိုပြီးတော့လိုက်ခဲ့ကြတာပဲလေတကယ်တော့အဲ့ဒီကယ်ရီတွေကခေါ်ခဲ့တယ်ခေါ်ခဲ့ပြီးတဲ့အခါမှာတို့တွေကဒီဆက်ဆော့ကယုံပေါ့နော်ဒီလိန်လုပ်ငန်းတဲ့နေရာကိုတို့ရောက်သွားကြတယ်အဲ့လိုရောက်သွားတဲ့အခါကြောက်လို့ရှိရင်တို့တွေကအာဝိုးမှတို့ကဂရုမစိုက်ကြတော့ဘူးပေါ့နော်တို့တို့ကဒီအလုတ်ကပဲအဆင်ပြေတဲ့ပုံစံမျိုးပေါ့နော်တို့ကအဲ့လိုမျိုးကြီးရှိကြတယ်နောက်ပြီးတော့လေတို့ရဲ့ဟိုရတဲ့အခတွေကိုဆိုလို့ရှိရင်ပုံနာအကုန်လုံးယူထားရတယ်ပေါ့နော်သူကအဲတထေးအောက်မှာပဲတွားရတယ်တထေးကဒီနေရာမှာနေဒီနေရာကိုတွားပေါ့နော်မတွားကျင်နဲ့တွားရတယ်အဖြစ်ပါဖြစ်သူငင်းခွင့်မရှိဘူးပေါ့နော်ပြီးလို့ရှိရင်အဲ့လိုမျိုးသူတို့ရဲ့လှုပ်အားကားတွေဆိုရင်လည်းတထေးကသူတို့တွေကိုတဝက်စီပေါ့နော်တထေးကသူတထေးစီမှာထုတ်ရတယ်သူတို့ရဲ့အခက်ခဲကဘာလဲဆိုတော့သူတို့တွေကပေါ့နော်အဲ့လုပ်ငန်းကိုသူအငင်းတိုင်းလုပ်ရတယ်ဒါပေမဲ့လုပ်ပြီးတဲ့အခါကျလို့ရှိရင်သူတို့ပတ်စံကိုလက်ကုံလို့ထုတ်မယ်ဆိုလို့ရှိရင်သူတို့ပတ်စံနည်းနည်းလေးပဲကျန်တယ်ဘာလို့လဲဆိုတော့သူတို့ကတော်လို့ရှိတထရရောရောရောရောထုတ်ပေးတဲ့ထုံတို့ပစံဘာမှမကြံတော့ဘူးအဲ့လိုမျိုးအဲ့လိုနည်းမျိုးနဲ့ပဲတို့တွေကအဲ့ဒီထဲကမထွက်နိုင်တော့ဘူးပေါ့နော်တို့ကဘာတွေကြံခဲ့လဲဆိုရင်အဲ့လိုမျိုးပေါ့နော်ယောဂါတွေနဲ့ပဲတို့ကြံခဲ့တယ်ယောဂါတွေရတဲ့အခါကြာလာတော့လေတထရတို့ကိုလက်မခံတော့ပြန်ဘူးတထရမောင်းထိုးတော့တို့မှနေကြမရှိတော့တော့လည်းပို့ပေးကြတာပေါ့မဲဆောက်မှာအများစုဒီဒီလင်လုံငန်းလုပ်တဲ့နေရာတွေမှာတတွေ့တဲ့အခါမှာအဲ့လိုမျိုးမျိုးသမီးလေးတွေကတို့ယူထားတဲ့ပစံကဆက်လို့မပြေဘူးတို့ဖြတ်ပြေလည်းမလွတ်ဘူးပြန်မိတယ်အဲ့လိုမျိုးတွေပေါ့ဘိတ်ဆုံးထီကိုတို့ဘဝကြီးကအဲ့ဒီသဘောကြီးပြန်ဆက်အကျွေးတွေပြန်ဆက်နေပဲတိတ်ဆုံးယောဂရရတယ်တည်သွားကြတယ်ပေါ့နော်အဲ့လိုမျိုးတွေနဲ့ပဲဖြစ်သွားကြတယ
်ဒါအပြင်အိန္ဒိယတရုတ်နိုင်ငံမှာလူကုန်ကူးခံကြရတဲ့မြန်မာတိုင်းရင်အမျိုးသမီးတွေအနေနဲ့တရုတ်မျိုးသားတွေရဲ့ဇနီးမယားတွေဖြစ်ရောင်းစားခံကြရတဲ့အဖြစ်တွေရှိတဲ့အကြောင်းလဲအမေရိကန်နိုင်ငံခြားရေးဌာနရဲ့အစီရင်ခံစာမှာထောက်ပြထားပါတယ်တရုတ်ပြည်မှာရောင်းစားခံခဲ့ရတဲ့အမျိုးသမီးငယ်တူရဲ့မျော်လင့်ချက်ကင်းတဲ့သူ့ဘဝအခြေအနေကြောင်းပြောပြခြင်းနဲ့အတူ ဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုဒီကုန်းချုပ်အပ်ပါတယ်ရှင်
တမီးတိကတော့ဒီနေ့နှစ်နှစ်လောက်တည်းရှိပြီပေါ့နော်။ဒီမြတ်ဒီတရုတ်ပြည်ကိုအယောင်စားခံလို့ရောက်သွားတဲ့အချိန်မှာဖြစ်သွားတာပါ။ကိုရောက်တော့ဟိုသူတို့ကဟိုယောက်ျားပေးစားတာပေါ့နော်။ဒါပေမဲ့ဟိုကိုယောက်ျားတော့ကိုဘောကောင်းပါတယ်။ဒါပေမဲ့ဟိုကိုယောက်ျားမှာဒီလိုယောဂမျိုးပါညာရှိတော့ကိုကတော့တခြားမသိဘူးပေါ့။အဲ့အချိန်မှာအဲ့ရဲ့မှာဟိုတသမီးနှစ်ယောက်ရခဲ့ပါတယ်။ရပြီးတကြီးပြန်လာတယ်။ဒါပေမဲ့တားနှစ်ယောက်ကိုတော့အမှတ်ထားခဲ့ပါတယ်။အေးအိုဘလူးဇော်မညီကမောင်နှမရှင်မျိုးတွေတတိယလို့ဆိုပြီးပြန်လာတယ်ပြန်လာရင်မပြန်ဖြစ်တယ်ကားပေါ်မှာတတိလိပြီးတော့ပေါ့နော်မိမျိုးသွားတယ်ဒါပေမဲ့ဟိုကိုးဇာတိကိုရောက်လို့ရောက်မှန်းကိုကမသိလိုက်ဘူးအိမ်ကကိုးဇာတိရပေါ့နော်သူကကိုပြောတယ်ကျမကြီးကိုတည်လာရဆိုတော့ဆစ်ဆဲခိုင်းလိုက်တဲ့အချိန်မှာဘိမာဒီအိဆိုင်ဘူးရှိရဆိုတော့တမီးတည်လိုက်ရအခုဒီယောဂကိုချစ်ပြီဆိုတော့တည်တော့ရင်ထဲမှာတော့တမျိုးကြီးဖြစ်သွားတာပေါ့နော်အော်ငါရှင်မျိုးညီကမမနဲ့မတရားတော့ဘူး။ငါတရားလိမ့်မယ်ပေါ့နော
်။ဒါလလတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကန္နာကိုစနေနေ့မနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်။အခုသုတဆောင်လေးအမေရိကန်တခွင်ကိုနားဆင်ကြရပါမယ်။ဇူလိုင်လ၄ရက်နေ့ဟာအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့ဖြစ်ပါတယ်။ပြည်ထောင်ကိုလိုနီဖြစ်ခဲ့တဲ့နယ်မြေတွေကနေလွတ်လပ်ရေးရယူပြီးခဲ့တဲ့နောက်ပိုင်းမှာစုစည်းညီညွတ်မှုကိုရအောင်တိစောက်ခဲ့တဲ့အထိတ်မှတ်ဖြစ်ကျင်းပတာဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့အကြောင်းတည်ကောင်းစရာတွေကိုကိုအောင်အောင်နဲ့အတူမဆုမုံကကူညီတင်ဆက်ပေးထားပါရရှင်။
ဒီတစ်ပတ်အစီအစဉ်ကိုတော့ဇူလိုင်လ၄ရက်နေ့မှာကြာရောက်တဲ့ American ပြည်တော်စုရဲ့လွတ်လပ်ရေးနေ့အကြောင်းနဲ့စလိုက်ရအောင်ပါမဆင်မွန်ရေ
ဒီနေ့ကျင်းပမယ့်လွတ်လပ်ရေးနေ့အကြောင်းမတင်ပြခင်မှာလွတ်လပ်ရေးနေ့ဘလို့ပေါ်ပေါက်လာတယ်လဲဆိုတဲ့အကြောင်းကိုလည်းအရင်အဆုံးပြောပြပေးပါလားကိုအောင်အောင
်ကောင်းပါပြီဗျာ1986ခုနှစ်ဇူလိုင်လ၄ရက်နေ့မှာဒီမြောက်အမေရိကမှာရှိတဲ့ Britain Colony နယ်မြေ73ခုကနေလွတ်လပ်ရေးကြေညာစာတမ်းကိုလက်မှတ်ရေးထိုးခဲ့ပါတယ်အင်္ဂလိပ်တွေကိုပြန်လည်တော်လှန်ခဲ့ပြီးတဲ့နောက်မှာဒီလွတ်လပ်ရေးကြေညာစာတမ်းမူကြမ်းကိုရေးဆွဲသူကတော့Virginia ပြည်နယ်ကအသက်32နှစ်အရွယ် Thomas Jefferson ပဲဖြစ်ပါတယ်
။ဟုတ်ပါတယ်။အဲ့ဒီကြေညာချက်ထဲမှာဗြိတိန်ရဲ့တတိယမြောက် George ဘုရင်အပေါ်စန့်ကျင်ရေးသားထားတဲ့အချက်လက်တွေလည်းပါဝင်တယ်လို့သိရတယ်နော်ကိုအောင်
။ဟုတ်ပါတယ်ဗျာ။တကယ်တော့လဲလော့ဂရန်ဆိုတာတိတ်အလှဲ့ပြောင်းနေများလာတယ်လို့ပြောရမှာပါ။လွတ်လပ်ရေးမရခင်ကာလတွေမှာဒီကိုလိုနီနယ်မြေမှာနေထိုင်ကြသူတွေဟာတတိယမြောက် George ဘုရင်ရဲ့မွေးနေ့တိုင်းပျော်ပွဲရှင်ပွဲတွေလုပ်ခေါင်းလောင်းတွေတီးမိဘုံပွဲတွေလုပ်ခဲ့တာကနေလွတ်လပ်ရေးကြေညာပြီးနောက်ပိုင်းမှာတော့အမေရိကမှာဘုရင်စနစ်အဆုံးသတ်တဲ့အထိမ်းအမှတ်အနေနဲ့ဒီ George ဘုရင်ရဲ့အခေါင်းပုံကိုမီးရှို့ပြီးတော့တောင်အောင်ပွဲခံခဲ့ကြတယ်ဆိုပဲဗ
ျဟုတ်တယ်နော်လူလူတွေရဲ့ဆန္ဒနဲ့စန့်ကျင်ပြီးတော့အုပ်ဆိုးခဲ့တဲ့သူတွေအတွက်ကြုံလာရတဲ့အဖြစ်မျိုးလို့ပြောရမယ်နဲ့တူတယ်နော်ကိုအောင်ရဲ့
သိဟုတ်တာပေါ့ဗျာအဲ့ဒီအချိန်ကလွတ်လပ်ရေးကြေညာစာတမ်းကိုဖတ်ကြားရင်ပျော်ပဲရှင်ပွဲတွေဆင်နွှဲကြချီတက်ပွဲတွေနဲ့အမြောက်တွေပြစ်ဖောက်ပြီးတော့လဲကြိုဆိုခဲ့ကြပါတယ်Philadelphia မြို့မှာဆိုရင်ဒီပထမဆုံးလွတ်လပ်ရေးနေ့ခန္ဓာကို1989ခုနှစ်ဇူလိုင်လ4ရက်နေ့မှာကျင်းပခဲ့ပါတယ်။အဲ့ဒီအချိန်ကဒီလက်နက်ကင်တပ်တွေရဲ့အကြီးအကဲ George Washington ကလည်း1988ခုနှစ်မှာကြာရောက်တဲ့လွတ်လပ်ရေးနေ့အထိမ်းအမှတ်အနေနဲ့တပ်ဖွဲ့ဝင်တွေကိုပုံမှန်ပေးနေကြအရက်ပမာဏထက်နှစ်ဆတိုးပြီးတော့ထုတ်ပေးခဲ့တယ်ဆိုပဲဗျ။
အဲ့ဒီနောက်မှာတော့1982ခုနှစ်မှာ Massachusetts ပြည်နယ်ကနေပြီးတော့ဇူလိုင်လ4ရက်နေ့ကိုအများပြည်သူအားလက်ရဲ့အဖြစ်နဲ့တရားဝင်သတ်မှတ်ခဲ့ပါတယ်။1832ခုနှစ်မှာတော့ဗြိတိန်နဲ့ American စစ်ပွဲနောက်ပိုင်းကာလတွေမှာလွတ်လပ်ရေးနေ့အထိမ်းအမှတ်ကျင်းပတာတွေပိုပြီးတော့များလာပါတယ်။1880ခုနှစ်အရောက်မှာတော့ American လွှတ်တော်ကနေဇူလိုင်လ4ရက်နေ့ကိုပြည်ထောင်စုအားလက်ရဲ့အဖြစ်သတ်မှတ်ပေးခဲ့ပါတယ်တဲ့။1942ခုနှစ်အရောက်မှာတော့ပြည်ထောင်စုအစိုးရဝန်ထမ်းတွေအတွက်လုံအားကရရှိတဲ့အားလက်ရဲ့အဖြစ်ပြင်ဆင်သတ်မှတ်ပေးခဲ့တယ်တဲ့ကိုအောင်ရဲ့
။ American တွေရာသီကာလအလယ်ပိုင်းမှာကြာရောက်တဲ့ဒီလွတ်လပ်ရေးနေ့ဟာမျိုးချစ်ဝါဒရဲ့တင်ဂီတအဖြစ်အမျိုးသားရေးအရာရောအရေးပါတဲ့နေရာမှာဆက်ရှိနေပြီး19ရာစုနှောင်းပိုင်းကာလတွေမှာတော့ဒီလွတ်လပ်ရေးနေ့ကိုရောက်တိုင်းပျော်ပွဲရွှင်ပွဲတွေကျင်းပသလိုမိသားစုမိတ်ဆွေတွေလည်းတွေ့ဆုံပြီးတော့စားတောက်ပွဲပျော်ပွဲစားတွေပြုလုပ်ကြပါတယ်။အမေရိကန်အနောက်အလယ်ပိုင်းဒေသက Wisconsin ပြည်နယ် Milwaukee မြို့ကမြန်မာမိသားစုတွေဒီဇူလိုင်လ4ရက်လွတ်လပ်ရေးနေ့မှာဘာတွေလုပ်မလဲဆိုတာကိုတော့ကိုဖေတောင်းကအခုလိုပြောပါတယ်။
အများသိတဲ့အတိုင်းဒီဇူလိုင်4ရက်နေ့ကဒီအမေရိကန်နိုင်ငံမှာလွတ်လပ်ရေးနေ့ဖြစ်ပြီးကျွန်တော်တို့တနိုင်ငံလုံးသက်ဆိုင်ရာအစိုးရတွေအားလုံးကကြည့်ချက်ပြီးတော့ပတ်ဆံအများကြီးကုန်ခံပြီးတော့တခန်းတနာနဲ့ဂုံပြီးကျင်းပါကြတယ်လေဒီအဲ့ဒါဘာလို့လဲဆိုတော့သူတို့အမေရိကန်တွေရဲ့သူတို့ရဲ့ဟိုသူ့ကြော်မခံတဲ့မြူချစ်ဇာတိမန်တွေ နောက်ပြီးမတရားအုပ်ချုပ်နိုင်ခြင်းခံလို့ရှိရင်မဟုတ်မခံစိတ်နဲ့ပြန်တွန်းလှန်ရမယ်ဆိုတဲ့အဲဒီမကြောက်တရားတတ္တိရှိဖို့ဆိုတဲ့စိတ်ဓာတ်တွေကိုသူတို့ရဲ့မျိုးဆက်တွေကိုအမွေပေးခြင်းလို့အဲဒီရွေချက်နဲ့ကျင့်ပါတာလို့ပြောနိုင်တယ်ပြောရမှာပေါ့နော်အဲ့လိုပဲကျွန်တော်တို့ဒီလိုရွေချက်တွေနဲ့နှစ်တိုင်းကျင့်ပါတဲ့အဲဒီအမေရိကန်လွတ်လပ်ရေးနေ့မှာကျွန်တော်တို့ West Coast ပြည်နယ်မှာရှိတဲ့ Milwaukee မြို့နေ့အမိတွားရပမာနိုင်ငံသားတွေအားလုံးကလည်းအဲဒီပွဲမှာသူတို့ရဲ့သူကြောက်မခံတဲ့မျိုးချက်စိတ်ဒီလိုကျွန်တော်တို့ဂုံပြူတဲ့အနေနဲ့အားပေးတဲ့အနေနဲ့ကျွန်တော်တို့ကိုယ်တိုင်လည်းအဲ့ဒီစိတ်ဓာတ်တွေကိုပြန်ပြီး upgrade လုပ်မွမ်းမံတဲ့အနေနဲ့ဒီအမေရိကန်မှာရှိတဲ့လူငယ်တွေအားလုံးနဲ့ကျွန်တော်တို့ပြည်နယ်မှာရှိတဲ့လူငယ်တွေအားလုံးနဲ့တိကျအောင်လို့လက်ဆက်ကမ်းတဲ့အနေနဲ့ကျွန်တော်တို့ပါဝင်ဆင်နွှဲတာလည်းဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုမှာအရေးပါတဲ့စာတမ်းနှစ်ခုကတော့ဒီလွတ်လပ်ရေးကြေညာစာတမ်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေတို့ပဲဖြစ်ပါတယ်မြို့တော်ဝါရှင်တန်ဒီစီမှာရှိတဲ့အမျိုးသားမော်ကွန်းတိုင်မှာလည်းပြသထားပါတယ်Thomas Jefferson လက်ရင်းနဲ့ရေးထားတဲ့လွတ်လပ်ရေးကြေညာစာတမ်းမူပွားတစ်ခုကို New York ကဗဟိုစာကြီးတိုင်မှာလည်းပြသထားပါတယ်။တမိုင်းမှာအရေးပါတဲ့ဒီစာတမ်းကို American အများအပြားလာရောက်ကြည့်ရှုကြပြီးတော့မျက်ဝါးထင်ထင်မြင်တွေ့ခွင့်ရတဲ့အတွက်လည်းဂုဏ်ယူကြတာပါ။တကယ်တော့ဒီလွတ်လပ်ရေးကြေညာစာတမ်းကို Jefferson ကရေးတယ်လို့ဆိုပေမဲ့ပြင်ဆင်မှုတွေလည်းရှိခဲ့ပါတယ်တဲ့ကိုအောင်ရဲ့
Thomas Jefferson ကဒီလွတ်လပ်ရေးကြေညာစာတမ်းကိုရေးသားခဲ့ပြီးတော့ဒီစာသားအချို့ကိုတော့မြင့်တက်ထားပါတယ်။ဒီနောက်ဆုံးအပိသက်ရေးသားတဲ့ကြေညာစာတမ်းမှာကအဲ့ဒီစာသားတွေမပါတော့တဲ့အတွက်သူအတော်လေးစိတ်မကောင်းဖြစ်တယ်လို့လည်းသိရပါတယ်။ဒီတောင်ပိုင်းကိုလိုနီဒေသတချို့ကိုနှစ်သိမ့်တဲ့အနေနဲ့ကျွန်းကုန်ကူးမှုနဲ့ပတ်သက်ပြီးတော့ရေးသားထားတဲ့စာသားတချို့ကိုလည်းဒီကြေညာစာတမ်းကနေပေဖျက်ထားခဲ့ပါတယ်။
အဲ့ဒီနေရာနဲ့မလန်းမကန်းကစာကြည့်လိုက်မှာတော့ရှားပါတဲ့မူရင်းမိတ်တူ The Spurs Bangan Banner နိုင်ငံတော်တချင်းစာသားကိုပြသထားပါတယ်။ဒီတချင်းရဲ့မူရင်းမိတ်တူက17ဆောင်ပဲရှိတာပါ။အဲ့ဒီတချင်းစာသားတွေကတော့1814ခုနှစ်အတွင်း Francis Scott Key ရေးသားတဲ့ကြပြားတွေကစာသားတွေပါ။ American ရဲ့နိုင်ငံတော်တချင်းအဖြစ်1932ခုနှစ်မှာသတ်မှတ်ပြထမ်းခဲ့ပါတယ်။အဲ့ဒီအချိန်ကနေစလို့ဇူလိုင်လ4ရက်နေ့ရောက်တိုင်းနိုင်ငံတော်ဝန်မှာနိုင်ငံတော်အလံတွေကိုလွှင့်ထူကြပြီး The Star Spangled Banner တချင်းကိုနေရာတော်တော်များများမှာကြားနိုင်ပါတယ်ရှင
်
ဒီစင်မင်းတိုင်းဇူလိုင်လ4ရက်နေ့ရောက်တိုင်းဒီအမေရိကန်နိုင်ငံတဝိုင်းကမြို့ကြီးတွေမှာမီးရှူးမီးပန်းပစ်ပေါက်ပြီးတော့ဂုံပြူကြသလိုမြို့တော်ဝါရှင်တန် DC မှာဆိုရင်လဲလွတ်လပ်ရေးနေ့ကိုဂုံပြူတဲ့ဂီတဖျော်ဖြေပွဲတွေနောက်ဒီပရိတ်စီတန်းလှည့်လည်ပွဲတွေနဲ့အထူးစီကားလာပါတယ်ခင်ဗျာ
ကိုအားအစည်းအဝေးတင်ဆက်ပေးနေတဲ့သုတဆောင်လေးအမေရိကန်တခွင်ကိုအခုလိုတောက်ကြနေညမှာအစ်စ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်္ဂါနေ့မနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်။အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစည်းအဝေးကိုဒေါခင်မျိုးသက်ကအစည်းအဝေးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင
်။မြန်မာနိုင်ငံရဲ့စွမ်းအင်ကန္တတိုးတက်ဖွံ့ဖြိုးလာအောင်နိုင်ငံတကာကတန်းထောင်တဲ့ချီးပြီးအကူအညီတွေပေးနေချိန်မှာဒီချီးငွေတွေကိုစနစ်တကျသုံးစွဲနိုင်ဖို့အတွက်စွန့်ရင်ကဏ္ဍမှာဘာတွေလိုအပ်နေလဲဆိုတာကိုမြန်မာပြန်ပြည့်မြဲစွန့်ရင်အသင်းကဥအောင်မြင့်ကပြောပြပေးမှာပါ
ကျွန်တော်လုံးတန်းပြင်ရမယ့်ဟာကို
ဥပမာဆိုရင်ကျွန်တော်တို့က National Recognition Plan မှာဆိုတော့ World Bank ကနေပြီးတော့တနိုင်ငံလုံးမှာ 30% မှာရှိတဲ့ grid တွေကိုသူ့တောက်ရဲ့တတိမှာတနိုင်ငံလုံးမီလင်းအောင် 100% ဖြစ်အောင်ဖြန့်ကျက်သွားမယ်လို့ပြီးသူကမူချပါတယ်အဲ့တော့လုံနိုင်အောင်လည်းငွေတွေချပေးပါတယ်ကျွန်တော်ဆက်ရမှာပါနိုင်ငံလုံးကသုံးတဲ့ငွေတွေဟာတင့်တော်တဲ့လမ်းကြောင်းပေါ်မှာကျွန်တော်မရောက်နေတဲ့အခြေအနေတော့ရှိပါတယ်။ဘာကြောင့်လဲဆိုတော့ဒီ project အားလုံးကဒီနိုင်ငံတကာဖွဲ့စည်းတဲ့ expert တွေက secondary data တွေနဲ့သူတို့ရနိုင်တဲ့လမ်းလမ်းမီတဲ့ data တွေနဲ့ပဲလုပ်တဲ့အတွက် ground မှာဖြစ်မှန်သူဖြစ်တဲ့ plan မျိုးတွေမဟုတ်ပါဘူး။ဒီသူတို့ပညာရှင်ပိုင်းနေနဲ့ကျွန်တော်တို့ဆွေးနွေးတာရှိပါတယ်။ ground data ကိုသူတို့မှမရနိုင်တဲ့အတွက်ဒီလိုပဲလုပ်ရပါတယ်လို့ပြောပါတယ်။ကျွန်တော်အမြင်ကတော့ ground data ရအောင်ကိုယူရမှာပါ။ရအောင်ယူပြီးလုပ်မှဒီကျွန်တော်ကဒီအချိန်တိုင်းဒါအတူတည်းမှာကျွန်တော် ground မှာတကယ်ဖြစ်နေတဲ့အခြေအနေကိုဆက်ဆက်တဲ့အကူအညီကိုရမှာပါ။သူ့ညာနဲ့သူတုံးလိုက်လို့ရှိရင်ဒီသူကသူ့ရဲ့ growth momentum ရှိသေးလားပါ။ဒီလိုကြီးလာမှာပါ။အဲ့တော့အဲ့ဒီ account တွေဖော်တာတွေကိုအစိုးရဘိုင်းနဲ့အစိုးရရဲ့ direct အာဏာရှိတဲ့ account တွေဖော်နည်းမဟုတ်ဘဲနဲ့ပြည်သူကပါဝင်ပြီး account တွေဖော်တဲ့နည်းတွေလုပ်ဖို့လိုပါတယ်။ကျွန်တော်ဆိုရင်တော့အဲ့ဒီအရာက miss ဖြစ်နေပါတယ်။စွန့်ရင်ကဏ္ဍကိုကင်တွယ်မယ်ဆိုရင်တော့ multi sectoral ဖြစ်ရမယ် multi disciplinary ဖြစ်ရမယ်ပြည်သူပါကိုပါရမယ်လက်ရှိ ground မှာရှိနေတဲ့အခြေအနေမှန်တွေကိုဒီဒီမှာဖြည့်ရှင်းရမယ်ခုနလိုပေါ့ငွေတော့ကြီးကင်ပြီးတော့ဒီနိုင်ငံတကာအဖွဲ့အစည်းတခုကနေ expert ကကနေချလိုက်တဲ့လမ်းကြောင်းမှာအသေးထိုင်ပြီးလုပ်တဲ့အမျိုးကိုရှောင်ရှားရမယ်ဆိုတာမျိုးကိုကျွန်တော်တို့အခုစူးစမ်းပြီးပြောဆိုနေပါတယ
်ဟုတ်ကဲ့ဆရာဆရာဆော့ဆော့ပြောသလိုဆိုတကယ်လိုအပ်တာ data ပေါ့နော်ဒီ data တွေရအောင်ရောဆရာတို့ဘလုံးပုံစံမျိုးနဲ့ပေးနိုင်ပါလဲဆရာ
ကျွန်တော်ဒီကိစ္စကို World Bank တို့ဘာလို့လဲဆွေးနွေးပွဲတွေမှာပြောမှုပါတယ်တခြားနိုင်ငံတကာမှာကျွန်တော်သိသလောက်ကလည်း ground data ရဖို့ကဒီ assessment preparation phase မှာကျွန်တော်လုပ်ပါတယ်ဒီကိစ္စအတွက်ငွေသုံးရပါတယ်အချိန်လေးတိုင်းပြအခုပေးရပါတယ်နောက်တစ်ခါအဲ့ဒီကောင်လုတ်တဲ့ခါမှာဒေသခံပြည်သူတွေပါဝင်တဲ့မဂ္ဂဒဇင်းတွေလုတ်ရပါတယ်အစိုးရဌာနနဲ့တွေမဟုတ်ဘဲနဲ့အဲ့ဒါလုတ်လို့ရှိရင်သူကတက်ဆိုင်ရာသူ့ပိုင်းလိုက်ပိုင်းလိုက် data တွေကရလာမှာပါမရတာစရာအကြောင်းမရှိပါဘူးဘုရားကအဲ့ဒီအပိုင်းကိုလုံးဝမလုပ်တော့ဘဲနဲ့ပေါ်ရန်လောက်ပဲလုပ်ပြီးတော့အောက်ခြေမှာဘာတွေဖြစ်နေတယ်လဲအောက်ကျူးတွေဘယ်လိုကိုအားကိုကိုနဲ့မီးလင်းနေတယ်လဲကျူးတွေဘယ်လိုရှိတဲ့စားတွေအချက်လက်တွေကမပေါ်လွင်ပါဘူးခုနလိုဒီ World Bank ADB ဂျာကလို expert တွေလုပ်တဲ့နေရာမှာဒါကြောင့်မို့ဒီ assessment တွေကခု preparation phase နဲ့ကိုငွေသုံးပြီးတော့ World Bank တို့ ADB တို့ဂျာကတို့ GIZ တို့လို့အဖွဲ့အစည်းတွေက data ကိုအရင်ရအောင်ယူသင့်ပါတယ်ယူပြီးတော့မှဒီ data ခံနေနဲ့ပူးပေါင်းရမယ်နောက်တစ်ခါကိုတူကိုတာမီးလင်းရေးကိုတကယ်လုပ်နေတဲ့ပုံစံတွေနဲ့ပူးပေါင်းပြီးလုပ်မယ်ဆိုရင်ကျွန်တော်တင်တဲ့အပြည့်အမှားပဲကျွန်တော်ခုလိုအချိန်မှာလုတ်ပြန်လုတ်တိုက်တဲ့လုံနိုင်တဲ့အခြေအနေမှာရှိနေပါတယ
်ဆရာဆော့ဆော့ပြောလို့ပေါ့နော်ဒီ World Bank က2030မှာတနိုင်ငံလုံးမီးလင်းရမယ်ဆိုလို့နဲ့ဆိုတော့အခုက19နှစ်နီးပါးလောက်ကြံပါသေးတယ်14နှစ်ပေါ့လေဒီအတွင်းမှာသူတို့တွေရဲ့ဟိုက plan ပေါ့နော်သူတို့ရဲ့ season ထဲမှာဒီလို assessment ပေါ့နော်ဒီတနိုင်ငံလုံးရဲ့အတိုင်းအတာနဲ့ဘာတွေဖြစ်နေလဲဆိုတာသိအောင်လုပ်ဖို့ပါရာမျိုးများမြင်ပါလား
သူတို့ plan ကတော့ဒီလိုပါခင်ဗျာသူတို့ plan ကကျွန်တော်ကဒီအခုလက်ရှိတဲ့နိုင်ငံတော်မှာ 30% 30% ကျော်ကျော်ရှိတဲ့ national grid ကြီးကိုတနိုင်ငံလုံးကိုကွန်ရက်အုပ်မိသွားအောင်ပေါ့နော်ဒီသူတို့ရဲ့ geo special design ဆိုတာရှိပါတယ် satellite ကနေကြီးလိုက်ပြီးတော့ဒီလိုကွန်ရက်ကတဖြည်းဖြည်းဖြန့်သွားပြီးတော့သူတို့မြင်တဲ့ perimeter တွေကဘယ်လိုတနိုင်ငံလုံးမီးလင်းသွားမယ်ဆိုတဲ့ design ရှိပါတယ်ဒီအကူအကောင့်တွေဖော်ရင်ဒီမှာပါဝင်ပတ်သက်တဲ့ဝန်ကြီးဌာနကဝန်ကြီးဌာနဘောင်းဆောင်ပါဝင်ပတ်သက်ရမယ်ဥပမာကျွန်တော်တို့ Ministry of Industry လိုမျိုးစင် Energy Efficiency ကိုကင်တွယ်နေတယ် Ministry of Science and Technology Renewable Energy Standard တွေကိုကင်တွယ်နေတယ်အဲ့ဒီဝန်ကြီးဌာနတွေရဲ့ Intel AI ပါဝင်ပူးပေါင်းမှုတွေလိုတယ်နောက်တစ်ခါလက်တွေ့ကြီးသူတွေက90ရာခိုင်နှုန်းတော့နေရာမှာအာဒီတနိုင်ငံလုံးလူငယ်ရနှစ်ပေါင်းများစွာတွေကကိုထူကိုထပေါ့လေခုဘက်ကမီးလင်းနေတဲ့လူတွေအများကြီးရှိတယ်သူတို့ပါဝင်မှုရှိရမယ့် mechanism ကိုကျွန်တော်တောင်းဆိုပါတယ်ဒါပေမဲ့ဒီငွေကထားတဲ့ focus ministry လောက်နဲ့ပဲ account တွေပေါ်တဲ့သဘောတွေဖြစ်နေတော့ဒီငွေတုပ်ကြီးကိုကျွေးဖတ်တင်သွားမှာကျွန်တော်စိုးရိမ်ပါတယ်ဆိုတော့လက်တွေ့တွင်းမှာဒီနိုင်ငံတော်ပိုင်းလက်ရှိ main grid 30% ကဒီနေ့ကျမလုပ်နိုင်သေးဘူးမလုပ်နိုင်သေးပဲဒါကို extend လုပ်ဖို့ကြိုးစားတယ် extend လည်းလုပ်နေတယ်တက်နေသမျှအဲ့တော့ကျွန်တော်ကဒီမနိုင်မနေနဲ့ဒီပြည်သူကကိုယ့်ဘက်ကိုလုံနေတဲ့ပုံစံကြီးရှိပါရဲ့နဲ့သူတို့ကိုလုံနိုင်တဲ့လှုပ်ထုံးလုပ်ကြီးတွေသူတို့ပါဝင်လုံနေတဲ့လှုပ်ထုံးလုပ်ကြီးတွေသူတို့ပါဝင်ပြီးတော့လုံနေအောင်ငွေကြေးပမာဏတွေခုနကဝါပန်းဘယ်လိုပါလို့တုံးတဲ့ငွေတွေပေါ်မှာသူတို့ရှိကိုတိုက်ရိုက်တုံးနိုင်အောင်ဒီချင်းငွေတွေနောက်တစ်ခါသူတို့လိုတဲ့နည်းပညာတွေကိုရရှိအောင်နိုင်ငံတော်ရဲ့စီစဉ်ပေးမှုတွေကအခုချိန်မှာကျွန်တော်ကအတော်လေးကိုအားနေပါတယ်
ဆိုင်တော့အခုလိုပေါ့နော်ကိုထူကိုထထုတ်နေကြတဲ့ဒီလူလူတွေဒီပြန်ပြည့်မြဲဆွင့်ရင်တွေကဘလို့မျိုးစားကမြန်မာနိုင်ငံနဲ့တင်တော်မယ်နောက်ဒီပြန်ပြည့်မြဲဆွင့်ရင်တွေပတ်သက်ပြီးတော့ဘလို့အကူအညီတွေပေးနိုင်နေစီးတယ်ဘလို့လုပ်နိုင်နေစီးတယ်
ကျွန်တော်အနေနဲ့ပြောမှဆိုနံပါတ်1ပိုင်းကကမ္ဘာဘဏ်ကခုနလိုပေါ့နော်ဒီကျွန်တော်ဒီကြားသလောက်ဆိုရင် 1 billion ရတာပါတယ် energy တွေအဲ့ဒီမှာအခု 400 million ကကျွန်တော် launch လုပ်လိုက်ပါပြီနောက်တခြားသော launch တွေတခြားအိတ်တွေလည်းအများကြီးရှိပါတယ်အဲ့ဒါကနိုင်ငံတော်ရဲ့ခုနပြောတဲ့ဒီ energy master plan နဲ့ဒီ NEP ပေါ့နော်အဲ့တော့ကိုအထောက်အပံ့ပေးဖို့ပဲဖြစ်နေတော့ကျွန်တော်အနေနဲ့ခုနအစိုးရအကြောင်းကိုကျွန်တော်ပြောပြပါပြီ။နောက်တစ်ပိုင်းကတော့ကျွန်တော် renewable energy ကန္တာကကျွန်တော်နိုင်ငံမှာ renewable energy ဖြစ်တဲ့ခုနအသေးစားအလက်စားအသေးစားရေအားလျှက်စစ်လီတွေနောက်ပြီးဇီဝဓာတ်ငွေကိုတုံးတဲ့ဟာတွေဒါတွေကကျွန်တော်တို့ကနိုင်ငံမှာဒီငကူကကိုကမီးမရတဲ့အတွက်သူကရှိကမီးရတဲ့အတွက်ကိုတူကိုတာပုဂ္ဂလိကကထက်ထက်မြက်မြက်လုံလာတယ်အများကြီးရှိပါတယ်။ အခုဆိုလာတွေကလည်းဈေးကျလာတဲ့အတွက်ဒီဆိုလာဈေးကွက်ကလည်းသူကသူပုဂ္ဂလိကနဲ့မှအဆင်အဆုံးတွေတောင်မှကျွန်တော်တို့ကဗမာနိုင်ငံမှာတုံးနေတဲ့နိုင်ငံလုံးတုံးနေရတဲ့အခြေအနေရှိနေပါပြီ။ဒါကြောင့်မလို့အဲ့လို renewable energy ကဏ္ဍကိုနိုင်ငံတော် policy ဘိုင်းမှာကိုကျွန်တော်ကချထားပြီးတော့ဒီသက်ဆိုင်တဲ့ဌာနဆိုင်ရာတွေနိုင်ငံတကာအကူအညီတွေကအာရုံပြုပြီးကူညီမယ်ဆိုရင်ကျွန်တော်ထင်ပါတယ်ဒီအခုပြဿနာကိုတိုးတက်ဖို့ရမှာပါ။ကျွန်တော်တို့မှာအခုတော့ကျန်နောက်တစ်ခုကကျွန်တော်တို့မှာ energy efficiency ဆိုတာရှိပါတယ်တကယ်ကိုထိရောက်တဲ့ဒီ method တစ်ခုပေါ့နော်အဲ့ဒါက renewable energy လို့ပြောရမှာခုနကဘယ်ဟာကောင်းလဲလို့ကျွန်တော်မေးပါတယ်တကယ်တော့ကျွန်တော်အမြင်မှဆိုရင်လိုအပ်ရင်လိုအပ်သလို hybrid တွေလောက်ရမှာပါ hybrid system တွေနဲ့လုပ်ပြီးတော့မတန်ကောင်းတဲ့ဒီ technology တွေခုနလိုပေါ့ system ကို change လုပ်တဲ့ဒီ electronic technology တွေအများကြီးဖွံ့ဖြိုးနေတဲ့အချိန်မှာဒီဟာတွေကိုကျွန်တော်တို့နိုင်ငံကဦးစားပေးရောက်ချပြီးပြည်သူတွေကိုပါဝင်ခွင့်ပြည်သူတွေကိုဒုက္ခတက်လုပ်တဲ့လူတွေကိုဒီနိုင်ငံတော်မှာအခုရှိနေတဲ့ဒီကျွန်တော် IPP ပေါ့ individual power producer တွေ foreign IPP local IPP နောက်တော့ small power producer အသေးစားလက်စားလေးလုပ်နေတာတွေနောက်တော့ကျင်းလက်မီလင်ရေးကုတူကတာလုပ်နေတဲ့ VSPP ကိုလည်း very small power producer တွေကိုတရားဝင်ကျွန်တော်တို့က renewable decentralized renewable energy မူမျိုးကိုရှေ့ထားပြီးတော့ energy efficiency မူမျိုးကိုရှေ့ထားပြီးတော့နိုင်ငံတော်ကအားပေးလိုက်မယ်ဆိုရင်ကွာဝါဘန် ADB ကြက်ကလို့အကူအညီမျိုးတွေကလည်းသူတို့ရဲ့ငွေတွေကအဲ့လိုနေရာတွေကိုထိရောက်စွာသုံးနိုင်တဲ့ mechanism တွေချပေးနိုင်မယ်ဆိုရင်ကျွန်တော်အမြင်ကတော့တိုင်းပြည်ပြည်မတန်အလားအလာပြဿနာကောင်းမှာပါ
မြန်မာပြန်ပြည့်မြင်းဆွင့်ရင်တင်ကဥအောင်မြင့်ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်တိတ်ပန်တဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးကြအောင်နော်
တခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုတောက်ကြနေညနဲ့စနေမနက်ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးပါရရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်ကဏ္ဍတွေကိုအင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းအသံထဲတကွနားဆင်နိုင်ကြပါရစေ။ VOA ကခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစအဆုံးကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီကနေ11:00နာရီအထိမှာလည်းပြန်ပြီးတော့နားဆင်နိုင်ပါရစေ။မကြာခင်မှာကျမတို့ရဲ့ညပိုင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။အခုအစီအစဉ်အဆုံးမသက်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါဦးမယ်ရှင
်မြန်မာနိုင်ငံမှာအရသာအစိုးရတဲ့နဲ့အရင်စစ်အစိုးရအဆက်ဆက်စီကနေအမွေခံယူခဲ့ရတဲ့ဘျူရိုကရေစီရန်ရကြမှာတကယ့်ကိုတင်းမာမှုရှိနေပြီးတော့အဲ့ဒီအခြေအနေကြောင့်မူဝါဒပိုင်းနဲ့ချင်းကပ်မှုပိုင်းမှာမကြာခဏဆိုသလိုနှမျိုးကွဲပြားနေတာလေးလာတွေ့ရှိခဲ့ရတယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေဆိုင်ရာကုလသမဂ္ဂဒုစုံစမ်းစစ်ဆေးရေးမှူးမင်းဆန်ရင်လီရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါအပြင်ဒီမိုကရေစီနီးကျလုံလီလုံဟန်တွေနဲ့လူ့အခွင့်အရေးလေးစားလိုက်နာမှုကိုအဟံအတားဖြစ်စေတဲ့အဖွဲ့အစည်းပေါင်းတွေကနေဒီမိုကရေစီနီးကျအုပ်ချုပ်ရေးကောင်းမွန်စေဖို့ကြိုးစားတာမှာရင်ဆိုင်ရတဲ့စင်ခုံမှုတွေကိုလည်းသူလေ့လာတွေ့ရှိခဲ့တယ်လို့ဖော်ပြပါတယ်။တက်တန်းနူးလာသေးတဲ့အစိုးရတွေလက်ထက်တိုင်းပြည်မှာအလားအလာကောင်းတွေအများကြီးရှိနေပြီးလူတွေရဲ့အကောင်းမြင်မျှော်လင့်ချက်တွေဘယ်တော့ငားနဲ့မှမတူအောင်မြင့်မားနေတာကိုအတိမတ်ပြုတဲ့အချိန်ထဲမှာပဲလူ့အခွင့်အရေးအခြေအနေပိုပြီးတိုးတက်ကောင်းမွန်လာဖို့လှုပ်ရှားရည်အများကြီးရှိနေသေးတာကိုလည်းမစ္စရန်အီလီကထောက်ပြထားပါတယ်။မစ္စရန်အီလီဟာ12ရက်ကြာမြန်မာနိုင်ငံခီးစဉ်အဆုံးသတ်ဒီကနေ့မှပဲသူ့ရဲ့ကနဦးလီလာတွေ့ရှိချက်တွေကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာမီလာကကျင်းပတဲ့သမ္မတရွေးကောက်ပွဲရလဒ်ကိုနိုင်ငံရဲ့အမြင့်ဆုံးတရားရုံးကဒီကနေ့ပယ်ဖျက်လိုက်ပါတယ်။ရွေးကောက်ပွဲမှာကပ်ပြီးရှုံးသွားတဲ့သမ္မတလောင်းနော်ဘတ်ဟိုဖာရဲ့လက်ရဆောင်ပါတီကရွေးကောက်ပွဲရလဒ်ကိုမကျေနပ်လို့တရားရုံးမှာစောရကတက်လျှောက်ထားတဲ့အမှုကိုအခုလိုဆုံးဖြတ်ပေးလိုက်တာပါ။နိုင်ငံရေးဝန်ကြီးဖြစ်တာဝန်ယူချိန်တွင် Hillary Clinton ကကိုယ်ပိုင် email စာပါကိုအသုံးပြုခဲ့တဲ့ပေါ်စမ်းစစ်လေ့လာတဲ့တရားရေးဌာနကျွမ်းကျင်ဝန်ထမ်းတွေရဲ့အကြံပြုချက်တွေရှေ့နေကျုပ် Loretta Lynch စီကိုမကြာခင်မှာရောက်သွားတော့ပါတော့မယ်။ FBI တာဝန်ရှိသူတွေရဲ့စုံစမ်းစစ်ဆေးမှုမကြာခင်မှာပြီးဆုံးတော့မှာဖြစ်ပြီးသူတို့ရဲ့အကြံပြုချက်တွေ Miss Loretta Lynch စီကိုတင်ပြကြမှာပါ။တရုတ်နိုင်ငံတွင်အာဂိလိုက်ဆောင်မှုတွေနဲ့တရုတ်မျိုးသားအကျိုးစီးပွားကိုထိခိုက်စေမဲ့ထိကြောက်မှုတွေကိုတိုးမြင့်တိုက်ဖြတ်သွားမယ်ကြောင်းသမရရှိချင်းပြင်ကဒီကနေ့တရုတ်ကွန်မြူနတီပါတီဖွဲ့စည်းတာ95နှစ်ပြည့်တဲ့နှစ်ပတ်လည်နေ့အခမ်းအနားမှာကတိပေးပြောဆိုသွားပါတယ်။အာဂိလိုက်ဆောင်မှုတွေကိုဘယ်လိုနည်းနဲ့မှတိမကန်ပဲနှိမ်နှင်းသွားမယ်ကြောင်းသမရရှိချင်းပြင်ကပြောသွားပါတယ်။ပြည်ထောင်နိုင်ငံမှာကျင်းပနေတဲ့ Euro 2016ဘောလုံးပြိုင်ပွဲပထမ Quarter Final ပွဲအနေနဲ့ပေါ်တူဂီနဲ့ပိုလန်တို့မြန်မာစံတော်ချိန်တောက်ကြနေမနေ့ပိုင်းကကန်ခဲ့ကြတာမှာပေါ်တူဂီအသင်းက Penalty နဲ့အနိုင်ရပြီးတော့ Semi-Final ကိုတက်သွားပါပြီ။စနေနေ့မြန်မာစံတော်ချိန်တနာယူခွဲမှာတော့ Wales နဲ့ Belgium အသင်းတို့ဒုတိယ Quarter Final ပွဲဖြစ်ကစားကြပါမယ်။ဒီနှစ်အသင်းတွေကအနိုင်ရတဲ့အသင်းတွေ Portugal အသင်းတို့ Semi Final မှာတွေ့ကြမှာဖြစ်ပါတယ်။ Portugal နဲ့ Poland တို့အသင်းမှာ Poland အသင်းဟာ Euro ဘောလုံးပြိုင်ပွဲတွေမှာအခုလောက်အဆင့်ထိတခါမှမရောက်ဘူးခဲ့တယ်လို့ Portugal ကလည်းပဲ2004မှာဘောလုံးပွဲတက်ဖူးတာကလွယ်ပြီး Champion မဖြစ်ဘူးသေးပါဘူးခင်ဗျာ။
2016ခုနှစ်ဇူလိုင်လ1ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ VOA American တန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40နဲ့49တို့ကနေဖမ်းယူနိုင်စေနိုင်ကြပါရဲ့ရှင်။ပြည်ရီကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.